to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ ပြည့်စုံတဲ့ မနက်ခင်း ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့ 2020 ခုနှစ် ဖေဖော်ဝါရီလ 9ရက် တောက်ကြနေ မနက်ပိုင်း အစီအစဉ်တွေကို အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ တိုင်းလွှင့်မီတာ 30.40 48 ကနေ ဓာတ်ရိုက် ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါ ဓာတ်ရိုက် တင်ဆက်ပေးနေပါပြီခင်ဗျာ ကျွန်တော်ညဝင်းအောင်ပါ ဒီကနေ့ မနက်ခင်း အစီအစဉ်တွေကို တောင်းယူတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါ ဒီမနက် နားဆင်မဲ့သတင်းတွေမှာတော့ American Senator Donald Trump ကို ရာထူးက ဖေရှားနိုင်ရေးစစ်ချက်တွေအတွက် အပြစ်မရှိတဲ့အကြောင်း တက်လက်တော်က မဲခွဲဆုံးဖြတ်ပြီး နောက်တစ်နေ့မှာပဲ သမ္မတကအင်ဂျီနီယာ အောင်ပွဲခံပါတယ် Coronavirus အနေနဲ့ကို ကျူးတင်စီပေးဖို့ ကြိုးပမ်းရာက အာဏာပိုင်နဲ့ ညှဉ်းနှံတာ ခံခဲ့ရတဲ့ တရုတ်ဆီယောင်ဝန်ဟာ virus ဖူးခွဲစက္ကန့်အပြင်နောက် တောက်ချနေရပဲ ကွယ်လွန်သွားပါတယ် ဒီလိုထိတ်တန့်ရောက် နိုင်ငံတကာနဲ့ ဒေသတွင်းသတင်းတွေကို ကိုရဲမင်းထွန်းနဲ့အတူ ကြီးညာပေးပါပါ
ဟုတ်ကဲ့ပါခင်ဗျာ တရုတ်နိုင်ငံ Wuhan ကစတင်ခဲ့တဲ့ Corona virus ပိုးပြန့်နှံ့သေဆုံးမှု နောက်ဆုံးအကျဉ်းတွေတင်ပြကြမှာတော့
For each different microbe we have a different approach. For some we have vaccines.
နိုင်ငံကပရဟိတဦးဆောင်သူ Dr. Thorn Fragan ကြေညာသွားတာပါ ဒီကြောင့်အတူတရုတ်အစိုးရကသူ့ပြည်သူတွေကို ဘယ်လိုစောင့်ကြည့်နေသလဲ ထိုင်းနိုင်ငံမှာမြန်မာ 60 ကျော်အဖမ်းခံရတာဘာကြောင့်လဲစတာတွေတင်ဆက်မှာ
ဖြစ်တဲ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
American Senator Trump ကိုရာထူးကဖေရှားနိုင်ရေးစွဲချက်တွေအတွက်အပြစ်မရှိတဲ့အကြောင်းတက်လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာပေးနေမှာပဲသမ္မတကအင်ဂျီရောမှာအောင်ပွဲခံခဲ့ပါတယ်
I've done things wrong in my life. I will admit. Not purposely, but I've done things
wrong. ဝန်ခံပေမဲ့တမင်သက်သက်လုခဲ့တာမဟုတ်တဲ့အကြောင်းနဲ့ဒါကိုလည်းအခုရလကသက်တည်ပြနေရဲဆိုပြီးထရန့်ကိုတရေတည်လွတ်လိုက်ပြီဆိုတဲ့မျက်နှာဖုံးသတင်းပါတယ်ဝါရှင်တန်ပို့သတင်းစာကိုပြသရင်သမ္မတထရန့်ကပြောသွားတာပါသူရဲ့ဥပဒေကြိုးဆောင်ဖော်ဝင်နေပြီးအစိုးရဖော်ဝင်တချို့
ရီပက်ဘီကန်လွတ်တော်အမတ်တွေနဲ့အင်ဂျီရောဝန်ထမ်းတွေအများစုပါတဲ့အခမ်းအနားတက်ရောက်လာသူတွေကတော့60-30မိနစ်ကြာသမ္မတကစကားပြောတဲ့အချိန်မှာမကြာခဏဆိုသလိုလက်ခုပ်တီးအားပေးကြပါတယ်တရားစွဲတယ်ဆိုတဲ့စကလုံးကအကြီးကျယ်လုံးပေမဲ့တရေတွေလွတ်လိုက်တယ်ဆိုတဲ့စကလုံးကတော့အင်ပြန်မှလှပတဲ့စကလုံးဖြစ်နေလဲသမ္မတကမှတ်ချက်ပေးကြတာပါသမ္မတပေါ်စွဲချက်နှစ်ခုနဲ့တစ်ခုဖြစ်တဲ့အာနာလ
ဝိမဲ့အောင်မြင်မှုမရခဲ့တဲ့သူဘာသာရေးကိုအသုံးချသူတိုးဖြစ်နေလေမွန်မွန်ဘာသာဝင်ထက်လွတ်တော်မှတ်ရိုမနီကိုထိုးနှက်ဝေဖန်သွားတာပါသမ္မတကိုတရားစွဲခဲ့တဲ့အတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ဥက္ကဋ္ဌနက်စီပလိုစီကတော့သမ္မတအနေနဲ့သူဖြစ်စေချင်တယ်လို့ဖြစ်ခဲ့ပေမဲ့တရားစွဲခံရတဲ့သမ္မတတူအဖြစ်ထာဝရမှတ်တမ်းဝင်သွားပြီဖြစ်တဲ့အကြောင်းအင်ဗီရောကအခမ်းအနားမတန်ခင်မှာပဲပြောဆိုထားပါတယ်
ဒီမိုကရက်တစ်ပါတီရဲ့သမရလောင်းကိုယ်စားလှယ်အချိုရွေးကောက်ပွဲအိုင်အိုဗာကောက်ကက်စ်မှာထိကြတဲ့ရလဒ်တွေကိုအချိန်မီထုတ်ပြန်မပေးနိုင်ပဲရှိနေကြတာကြောင့်မဲရလဒ်တွေကိုပြန်လည်ရည်တွက်ဖို့ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီဥက္ကဋ္ဌ Tom Perez ကခြားသာပရိနေကတောင်းဆိုလိုက်ပါတယ်။ဒီပညာပြသနာကြောင့်ရလဒ်တွေရှုပ်ရှုပ်ထွေးထွေးဖြစ်ပေါ်လာခဲ့ပြီးနှစ်ရက်ကြာမှသူကအခုလိုတောင်းဆိုလိုက်တာပါ။အိုဝါပြည်နယ်ဒီမိုကရက်တစ်ပါတီအတွက်တင်လာနေကရွေးကောက်ပွဲရလဒ်အဖြစ်တစ်ခုတည်းကိုရရှိဖို့အရေးတနေ့ကုန်ကြာမြင့်ခဲ့တာလည်းဖြစ်ပါတယ်။မဲရည်တွက်တဲ့ mobile app မှာချုံရင်းချက်တွေရှိခဲ့တာကြောင့်မဲရလဒ်တွေချက်ချင်းမထုတ်ပြန်နိုင်တာဖြစ်တယ်လို့ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေကပြောပါတယ်။ mobile app မှာဖွက်စာအမှားရရှိတယ်လို့မဲပေးတဲ့အခြေအနေမှာလည်းရှင်းအောင်မြင်ညွတ်တာတွေတွေ့ရှိခဲ့တာပါ။ဒီ mobile ကိုခြေနဲ့ data လွှတ်မှုတဲ့ပြည်နယ်တွေမှာအသုံးပြုဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ရှေ့ဘက်မှာတော့ New Hampshire ပြည်နယ်မှာ Democratic Partyသမရလောင်ကိုစလေ primary အကျိုးရွေးကောက်ပွဲရှိပါတယ်ခင်ဗျာ
အမေရိကန်ပြည်သူမှာတရုတ်နိုင်ငံကတရှိုလုတ်ထောက်လန့်နေရာတွေကိုအမေရိကန်အာဏာပိုင်တွေပြင်းပြင်းထန်ထန်နှိမ်နှင်းလာရမှာလေဝဲအခြေလက်တွေရဖို့ကြိုးပမ်းကြတဲ့တရုတ်စိုးရရရှိပြီးစီးပွားရေးသမားတွေနဲ့ပညာရှင်တွေတော်တော်များများလည်းရေးယူခံနေရပါတယ်ပြီးခဲ့တဲ့2019ခုနှစ်ထဲမှာပဲဗာဂျီးနီးယားပြည်နယ်ကဆက်စကန်တစ်ခုကိုခွင့်ပြုချက်မရှိဘဲကားမောင်းဝင်သွားတယ်လို့ဆိုတဲ့တရုတ်တန်တမာနှစ်ယောက်ကိုဖမ်းဆီးပြီးနိုင်ငံကနှင်ထုတ်ခဲ့တဲ့အကြောင်းလည်းတရုတ်ဝန်သတင်းထုတ်ပြန်ထားတာပါအမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA နဲ့ကာဝေးဌာနထောက်လိုင်းအေဂျင်စီကအရာရှိတွေကိုလည်းတရုတ်နိုင်ငံကတရှိုလုပ်နေတဲ့လုပ်ငန်းတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထောင်ချခဲ့ပါတယ်။တရုတ်နိုင်ငံကခိုးယူနေတဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာလေးဝက်သတင်းချက်လက်တွေရဲ့တန်ဖိုးဟာ ဒေါ်လာဘီလီယံ300ကနေ600လောက်ထိရှိနိုင်တယ်လို့လည်းတအမေရိကန်တံပြန်ထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးဝီလျံအဗန်နီနာကပြောဆိုထားပါတယ်
တရုတ်နိုင်ငံဟာအမေရိကန်နိုင်ငံအတွက်အကြီးမားဆုံးချိန်ချောက်မှုအနေရယ်လို့ပြောလိုက်တယ်လို့တရုတ်နိုင်ငံရဲ့ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G နည်းပညာကိုတံပြန်နိုင်မှုအမေရိကန်နိုင်ငံအနေနဲ့ဖင်လန်နိုင်ငံရဲ့ Nokia ကုမ္ပဏီနဲ့ Sweden ပိုင် Ericsson ကုမ္ပဏီတွေစီမှာရင်းနှီးမြှုပ်နှံမှုတွေလုပ်တင်ကြောင်းအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်ရှိနေချေ William Barr ကတိုက်တွန်းလိုက်ပါတယ်ဝါရှင်တန်ဒီစီမြို့တော်မှာဂျာတာဘရီနေကစီးပွားရေးလောကအတွင်းတရုတ်နိုင်ငံတရှုလုံမှုဆိုတဲ့ကောင်းစဉ်နဲ့ CSIS ကကြီးမှုပြုလုပ်တဲ့ဆွေးနွေးပွဲမှာ Barr ကအခုလိုပြောလိုက်တာပါအဲ့ဒီကုမ္ပဏီတွေကိုကျွန်တော်တို့ရဲ့ကြီးမားတဲ့ဈေးကွက်နဲ့ဘဏ္ဍာငွေကြေးတွေနဲ့ကြောတောက်နောက်ခံပြုမယ်ဆိုရင်ကြောက်စရာကောင်းတဲ့ပြိုင်ဘက်တစ်ခုဖြစ်လာမှာဖြစ်ပြီးတရုတ်တို့စိုးမိုးနေမှုကိုပြပန်ရတဲ့စိုးရိမ်စိတ်တွေပြက်ကွက်သွားမှာဖြစ်ကြောင်းလည်းသူကပြောပါရယ်တရုတ်နိုင်ငံဟာပထဝီနိုင်ငံရေးအမေရိကန်နိုင်ငံအတွက်ထိတ်တန့်ပြိုင်ဘက်ရန်သူဖြစ်လာနေကြောင်းတရုတ်တို့ 5G နည်းပညာမှာရှေ့ကဥဆောင်နေသလိုဈေးကွက်ရဲ့40ရာခိုင်နှုန်းကိုထိန်းချုပ်ထားပြီးအမေရိကန်တို့နဲ့တန်းတူဖြစ်အောင်ကြိုးပမ်းနေကြောင်းလည်းသူကပြောပါရယ်အမေရိကန်အစိုးရကတရုတ်ပိုင် Huawei ကုမ္ပဏီကိုပြည်ခဲ့တဲ့နှစ်ကနာမည်ပြစီရင်တဲ့ထည့်သွင်းထားပြီးတရုတ်စိုးရက Huawei ရဲ့ network တွေကတစ်စိအချက်လက်တွေခိုးယူမဲ့အနေနဲ့ရှိလို့ Huawei နဲ့စီးပွားရေးအတူမလုပ်ဖို့လဲတခြားနိုင်ငံတွေကိုဖိအားပေးနေခဲ့ပါတယ်။ရှင်းနေချုပ်ဘာကအခုလိုတိုက်တွန်းခဲ့ပေမဲ့ America အစိုးရအနေနဲ့ပုဂ္ဂလိကကုမ္ပဏီတွေမှာငွေကြေးရင်းနှီးမြှုပ်နှံမှုပြုလုပ်တာအလွန်နှေးပါပါတယ်။ပုဂ္ဂလိကကုမ္ပဏီတွေအခက်အခဲကြုံနေချိန်မှာအဲ့ဒီကုမ္ပဏီတွေနဲ့သူတို့ရဲ့အလုပ်သမားတွေကိုကူညီကယ်တင်ဖို့ငွေကြေးရင်းနှီးမြှုပ်နှံတာကလွဲလို့တခြားပြုလို့လည်းမရှိပါဘူး။နိုင်ငံခြားကုမ္ပဏီတွေမှာလည်းရင်းနှီးပြုလို့လည်းမရှိပါဘူးခင်ဗျာ။
ဒီလိုအမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335လိုက်တိုမီတာ40 kHz 9839ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနေ့ခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်ကိုရိုနာဗိုင်းရပ်စ်အနေကိုကြိုတင်တရီပေးဖို့ကြိုးပမ်းရကအာဏာပိုင်ညွန်ညင်းနဲ့ခံခဲ့ရတဲ့တရုတ်ဆီအောင်ရဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရပြီးနောက်တောက်ချာနေတုန်းကပဲကွယ်လွန်သွားပါတယ်။ဝမ်မျိုးဘိုးစင်းရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုဆောင်ဝင်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းနေရင်ရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝမ်းနည်းကြောင်းဖော်ပြခဲ့တာပါ။ဒေါက်တာလီယာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်လို့ကောလာဟလတွေဖြန့်ခဲ့တယ်ဆိုပြီးဒေသခံရဲတပ်ဖွဲ့ကပြည်ခဲ့တဲ့နှစ်ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံခဲ့ရတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်။ဒေါက်တာလီသိဆုံးတဲ့သတင်းပေါ်ကမ္ဘာ့ကျန်းမာရေးဘုတ်တူရီချိုကလည်းအလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုလိုက်သလိုဗိုင်းရပ်စ်ပိုးတက်ဖြစ်ရေးသူ့ရဲ့ကြိုးပမ်းမှုတွေကိုအမှတ်ရရဖို့လည်းတိုက်တွန်းခဲ့တာပါ။ဒေါက်တာလီအသေးအတန်နေထိုင်မကောင်းဖြစ်တဲ့အကြောင်းတောက်ချာနေအစောပိုင်းမှာဝန်ဆေးရုံကဒေသပြန်လာပြီးနိုင်ဝက်လောက်အတွင်းမှာလည်းလူမှုကွန်ရက်ပေါ်မှာမှတ်ချက်ပေါင်း9သိန်းလောက်တွေ့ခဲ့ရပြီးတော်တော်များကသူပြန်နေကောင်းလာဖို့မျှော်လင့်ချက်တွေကိုရေးသားကြပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အစိုးရကဘာမှမလုပ်ခင်မှာလုတ်ဖို့ကမ်ပိန်းတွေနဲ့တခြားလူတွေကိုသတိပေးဖို့ကြိုးစားတဲ့စီးပတ်ဆိုင်ရာဝန်ထမ်းတွေနဲ့ကွယ်လွန်သူဒေါက်တာလီယာလည်းသူ့အပါအဝင်ဖြစ်တဲ့အကြောင်းနယူးယောက်တိုင်းစင်စာကဒီသတင်းပတ်ဆိုးရမှာပဲရေးသားပါတယ်။ဗိုင်းရပ်စ်ဆက်တင်ပြန့်နေရာဥပေးပြည်နယ်မှာသေဆုံးသူနောက်ထပ်69ရောက်ထပ်တိုးလာတဲ့အတွက်တောက်ကြံနေသည့်စုစုပေါင်းသေဆုံးသူရေတွေက630ထက်မနည်းရှိတော့ပါပြီ။နောက်ထပ်ကူးစက်သူအသစ် 2,449 ရောက်တွေ့ရှိထားတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံအတွင်းလူသန်း90လောက်အဝင်ထွက်တားမြစ်ပိတ်ပင်ခံထားရကြေမှာပဲတရုတ်နိုင်ငံကအခုလိုဗိုင်းရပ်စ်မပြန့်ပွားအောင်ကြိုးပမ်းလှုပ်ဆောင်နေတာတွေဟာကမ္ဘာစီးပွားရေးပေါ်မှာလည်းခရီးရက်ခတ်မှုတွေရှိနေတယ်လို့စီးပွားရေးပညာရှင်တွေကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်အတွင်းအဓိကလေကြောင်းလိုင်းကြီးတွေတရုတ်နိုင်ငံကိုပြန်တန်းနေတဲ့လေကြောင်းခီးစင်တွေကိုရှော့ချသူကရှော့ချသလိုခီးစင်အပြီးဖျက်သိမ်းခဲ့ကြတာလည်းရှိပါတယ်။စီးပွားရေးလုပ်ငန်းတွေမှာတော့ကမ္ဘာတဝန်းဆိုင်ွယ်တွေရှိကြတဲ့ Starbucks Coffee နဲ့ IKEA Prigogas လို့ကုမ္ပဏီကြီးတွေဟာတရုတ်နိုင်ငံမှာရှိတဲ့ဆိုင်ခွဲတွေကိုခိတပိတ်ပင်ထားသလိုနိုင်ငံကျော် KFC နဲ့နာမည်ကျော် KFC နဲ့ Pizza Hut ကိုပိုင်ဆိုင်တဲ့ Yum Brands ကလည်းတရုတ်နိုင်ငံတွင်းကဆိုင်ခွဲပေါင်း3ပုံတဘကိုပိတ်ပင်ထားတယ်လို့ဆိုပါရယ်။အခုကကိုရိုနာဗိုင်းရပ်စ်ရဲ့ကိရဟာတရုတ်ပြည်တွင်းမှာသာမကတရုတ်နိုင်ငံပြင်ပကိုလည်းရောက်ရှိလာခဲ့ပြီဖြစ်ပါရယ်။ဒီသမတ်ထဲ Hyundai Motor Company ကတရုတ်နိုင်ငံကမော်တော်ကားအစိတ်အပိုင်းတွေမရတာကြောင့်တောင်ကိုရီးယားနိုင်ငံတွင်းကသူ့ရဲ့စက်ရုံတွေကိုလုပ်ငန်းဆိုင်ငံထားကြောင်းကြေညာခဲ့တယ်လို့ Nintendo Game Company ကလည်းလူတိုက်များတဲ့ Switch Game တွေပြပမှုနှောင့်နှေးမှာဖြစ်ကြောင်းနဲ့စင်တန်တစ္စည်းအသုံးဆောင်တွေထုတ်လုပ်တဲ့ SD Lauder Coach နဲ့ Kate Spade တို့ကလည်းသူတို့ပစ္စည်းတွေအယောင်းအဝယ်တိတိတတ်တာထိခိုက်နိုင်ကြောင်းပြောကြားထားခဲ့ပါတယ်။ အခုလိုကုမ္ပဏီတွေရဲ့သတင်းထုတ်ပြန်တဲ့ကြေအားလွဲလို့ဈေးကအတွင်းတိတာတဲ့တယောက်မှုနဲ့အပြောင်းလဲတဲ့ဆိုင်တဲ့စီးရင်စရာတွေမရှိသေးပေမဲ့စီးပွားရေးပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးကိရဟာမြင်သာမှာဖြစ်တယ်လို့ပြင်းထန်နိုင်တယ်လို့ဆိုတာတန်တရားရှိကြမလို့ကြောင်းလဲပြောနေကြပါရခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ပြည်ထောင်နိုင်ငံအပြင်မြန်မာနိုင်ငံပါဝင်800နိုင်ငံတွေကထုတ်ပိုးစားတောက်ခွန်တွေတင်သွင်းမှုကိုအိန္ဒိယနိုင်ငံမဏိပူရာပြည်နယ်ကကန့်သတ်လိုက်ပါတယ်။အစအစဘေးကင်းလွန်ညွန့်ရင်းနဲ့ဆန်ရှင်ဆန်ညွန့်ကန့်ညီ2019ခုနှစ်စီးမြင်သတ်မှတ်ချက်နဲ့မကန့်ညီတဲ့ထုတ်ပိုးစားတောက်ခွန်တွေကိုတင်သွင်းဝင်ပြုမှာမဟုတ်တဲ့ကြောင်းမဏိပူရာပြည်နယ်အစအစဘေးကင်းလွန်ညွန့်ရေးကော်မရှင်ကကြေညာလိုက်တာပါ။မဏိပူရာပြည်နယ်ကျန်းမာရေးဌာနညွှန်ကြားမှုဒေါက်တာကေရာချူစင်းထုတ်ပြန်တဲ့အမိန့်ဆံမှာတော့သတ်မှတ်ချက်နဲ့ကန့်ညီကြောင်းအမှတ်စိတ်မပါတဲ့ကုန်ပစ္စည်းတွေကိုဘသူတူတူတယောက်မှတင်သွင်းဝင်မရှိတဲ့ကြောင်းလည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရသာသနာ့ဝန်ထမ်းတွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ဖျက်ပေးဖို့ခရီးယန်ယဟန်အမတ်ဂါဒီနယ်ချားလ်စ်ဘူကမြစ်တာရက်ခံလိုက်ပါတယ်။အခြေခံဥပဒေပြဋ္ဌာန်းချက်3ခုနှစ်အရဗုဒ္ဓဘာသာယဟန်တော်တွေတိလာရှင်တွေခရီးယန်ဆီယာရော့ခရီးယန်တိလာရှင်တွေနဲ့မွတ်စလင်တရားဟောဆရာတွေရွေးကောက်ပွဲတွေမှာမဲပေးပိုင်ခွင့်ကိုပိတ်ပင်ထားပါတယ်။ယဟန်အမတ်ဆီယာရော့တပါးအနေနဲ့နိုင်ငံသားတွေမဲပေးကြဖို့ကြေညာချက်တွေထုတ်ပြန်ပြီးမိငုံးတွေမွက်ကြားနိုင်ပေမဲ့ကိုကိုတိုင်းကတော့မဲပေးခွင့်မရဘူးလို့ကာဒီနယ်ချားလ်စ်ဘူကထောက်ပြပါတယ်။ဒါအလွန်ကိုထူတဲ့အစီအမံတရားဖြစ်ပြီးတခြားဒီမိုကရေစီနိုင်ငံတွေမှာဒါလိုအပ်ချက်တစ်ခုဖြစ်တယ်လို့သူ့အနေနဲ့သတိပြုမိခြင်းမရှိဘူးလို့လည်းဆိုပါတယ်။ရွှေရောင်လှမ်းတဲ့မြန်မာပြည်မှာမြန်မာပြည်သူမြန်မာပြည်သားတွေအတွက်လူသားကုန်သိက္ခာနဲ့အများအကျိုးဆောင်ဖို့အတွက်မဲပေးပိုင်ခွင့်ဆိုတာထူးကဲ့မွန်မြတ်တဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းလည်းသူကပြောပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေနဲ့မြန်မာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားပေမဲ့လည်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့အဆင့်ထိတော့တရားဝင်မတတ်မှတ်ထားသေးပါဘူးလက်တော်သေဆုံးမှုတွေနဲ့ကူးစက်မှုအများစုဟာတရုတ်နိုင်ငံထဲမှာဆိုပေမဲ့လည်းနိုင်ငံပေါင်း2000ကျော်အထိကူးစက်နေပြီးသေဆုံးသူတချို့ပါရှိနေတဲ့အတွက်ကဘာအနှံ့ပြန့်နှံ့တဲ့အဆင့်ရောက်လာမှာကိုကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကိုတားဆီးနိုင်မဲ့နီလန်းတွေနဲ့ပတ်သက်လို့ကူးစက်ရောဂါနှိမ်နှင်းရေးမှာအတွေ့အကြုံရှိခဲ့မှုတဲ့ကြွန့်ကျင်သူတွေရဲ့အမြင်တွေကိုတော့ VOA သတင်းတော်ကရိုပီယဆင်စူးစီးထားတာကိုကိုအောင်လွင်ဦးပြောပြမှာပါ။အ
မေရိကန်ပြည်သူရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ဟာလွန်ခဲ့တဲ့နှစ်ငယ်တုန်းကအနောက်အာဖရိကနိုင်ငံတွေမှာအီဘိုလာဗိုင်းရပ်စ်ကူးစက်ချိန်မှာအောင်မြင်အကူအညီပေးခဲ့ပူပါတယ်။အဲဒီချိန်တုန်းက CDC ကြီးခဲ့ဖြစ်တာဝန်ယူခဲ့ပြီးအခုခါ Resolve to Save Lives နိုင်ငံတကာပရိဟိတအဖွဲ့ကိုဦးဆောင်နေတဲ့ဒေါက်တာတွန်ဖရိုင်ဒန်ကတော့လက်တလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ်
။ For each different microbe we have a different approach.
မတူကွဲပြားတဲ့အနုဇီဝပိုးမွှားတိုင်းအတွက်ချိန်ကပ်မှုတစ်ခုစီရှိတတ်ပါတယ်။တချို့ပိုးတွေအတွက်ကာကွယ်ဆေးရှိပါတယ်။ SARS, MERS ဒါမှမဟုတ်အီဘိုလာတို့လိုရောဂါတွေအတွက်ထိန်းချုပ်တဲ့အစီအမံတွေနဲ့ကူးစက်မှုတွေရအောင်လုပ်နိုင်ကြတာတွေလည်းရှိပါတယ်။တုတ်ကွေးလိုရောဂါမျိုးတွေမှာတော့ထိခိုက်မှုသက်သာအောင်လုပ်တာမျိုးလည်းရှိပါတယ်
။အီဘိုလာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံခဲ့ချိန်မှာတော့ရောဂါကူးစက်ခံရသူကိုရှာနိုင်မှုကအရေးကြီးပါတယ်။ခန္ဓာကိုယ်ကထွက်တဲ့အရေးတွေကတစ်ဆင့်ကူးစက်တာဖြစ်တဲ့အတွက်ထိတွေ့မှုမရှိအောင်ထိန်းချုပ်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကတော့ဝတ်သက်ရောဂါလိုလေထဲကနေကူးစက်တဲ့အတွက်နှာခြေချောင်းဆိုးရွာကအလွယ်တကူပြန့်နှံ့တတ်တာကြောင့်ထိန်းချုပ်ရဖို့ခက်ပါတယ်။ဒါကြောင့်လဲလူများနဲ့မဆက်ဆံမိဖို့ကအရေးကြီးပါတယ
် Don't go out if you're sick
နေထိုင်မကောင်းရင်အပြစ်မထွက်ပါနဲ့
ဒါပေမဲ့လဲလူပေါင်း2000လောက်ယောဂကုသခံနေရချိန်မှာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့ဟာကြီးမားတဲ့စိန်ခေါ်မှုတရားလို့လဲ John Hopkins Medicine က Lawrence Sora ကပြောပါတယ်
It's hard. It's definitely a really challenging
question. လူလူကျန်းမာရေးအတွက်မေးခွန်းထုတ်ရမယ်တကယ်ကိုစိန်ခေါ်မှုကြီးပါလူတွေလှုပ်တင်တာလှုပ်ဖို့အိမ်မှာနေကြဖို့ကိုယ့်ဘာကိုတည်တံ့နေဖို့လွယ်ချက်တွေပေါ်မှာအားကိုးရမယ့်ကိစ္စလို့ထင်ပါတယ
်။တရုတ်ဆွေကတော့ဆေးရုံဆေးခန်းသွားစရာမလိုတဲ့သူတွေအပြင်းမထွက်ကြဖို့တိုက်တွန်းထားပြီးမျိုးကြီးတချို့မှဆိုရင်လည်းယောဂပိုးမပြတ်နဲ့အောင်အသွာလာတွေကိုပိတ်ပင်ထားပါတယ
်။ It's a remarkable effort by the government of China.
တရုတ်ဆွေကပြောင်ပြောင်မြောက်စ조사ခဲ့တဲ့လုပ်ရပါ။လူမှုကျန်းမာရေးမှာဒါကိုလူမှုဆက်ဆံရေးလျှော့ချတဲ့အစီအစဉ်လို့ခေါ်ပါတယ်။ဒီနေ့ပြောရရင်လူအချင်းချင်းထိတွေ့မှုကိုလျှော့ချတာပါ။
ကျင်းနေမှာပဲဗိုင်းရပ်စ်ပိုးကူးစက်မှုကကောက်ွယ်ဖို့ကြွမ်းကျင်သူတွေတက်တလဲလဲတိုက်တွန်းနေရတယ်လည်းရှိပါတယ
် Wash your hands
လက်ဆေးပါချောက်ထုတ်တဲ့အခါကောက်ွယ်ထားပ
ါ Everyone needs to wash their hands
လူတိုင်းလက်ဆေးဖို့လိုပါတယ်ရှင်နေထိုင်မကောင်းရင်လည်းအိမ်မှာနေကြပါကူးစက်မှုတွေကိုလည်းအမြန်ဆုံးသိဖို့လိုပါတယ်
We don't have a vaccine.
ဒီရောဂါပိုးအတွက်ကာကွယ်ဆေးမရှိပါဘူး။အနည်းဆုံးတစ်နှစ်လောက်အထိလည်းရှိချင်မှရှိအောင်မှာပါ
။ Coronavirus ကာကွယ်ဆေးကိုတော့သူတည်တည်စူးစမ်းရှာဖွေနေကြသေးပါ။ကမ္ဘာတဝန်ကူးစက်ပြန့်နှံ့တဲ့အဆင့်အထိရောက်တည်ဖြစ်စေမရောက်တည်ဖြစ်စေ Ebola virus ပြန့်နှံ့ခဲ့တော့ကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တဲ့လူလူကျန်းမာရေးဆိုင်ရာအလေအထတွေကလက်ရှိအခြေအနေကိုအဆုံးသတ်ကောင်းတတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကတေးရုပ်အစိုးရဟာအများပြည်သူတွေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တဲ့စနစ်တပ်ဆင်ပြီးလူလူကိုထိန်းချုပ်နိုင်ဖို့စီစဉ်နေတယ်လို့ HRW အခွင့်အရေးစောင့်ကြည့်အဖွဲ့ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း90ကျော်မှာဖြစ်ပေါ်နေတဲ့လူအခွင့်အရေးအခြေအနေတွေအကြောင်းထုတ်ပြန်တဲ့ HRW ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတရုတ်နိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုဟာထိန်းဆုံးမှာပါဝင်နေတယ်လို့ဆိုပါတယ်။ VOA သတင်းတော်လီဇာ Schlein ပြောပို့တဲ့သတင်းတော်ကိုကိုဇော်ဝင်းနိုင်ကတင်ပြမှာပါ။
ပြောင်းနိုင်ငံ TNMN ရင်ပြင်မှာ1989ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်တရုတ်ပြည်သူတွေဟာအပြင်းထန်ဆုံးသောဖိနှိပ်ချုပ်ချယ်မှုတွေအောက်မှာလက်ရှိနေထိုင်နေကြရတယ်လို့ HRW ကပြောပါတယ်။အဲ့ဒီထက်မှာတရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသကဝီဂါလူမျိုးတွေဟာအဖိနှိပ်ခံရဆုံးဖြစ်တယ်လို့ဆိုပါတယ်။ဝီဂါလူမျိုးတစ်သန်းလောက်ကိုတရုတ်အစိုးရကပညာပေးစခန်းတွေတွင်ပြီးသူတို့ရဲ့မွတ်စလင်ယဉ်ကျေးမှုနဲ့အမွေအနှစ်တွေပပျောက်သွားရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အဲ့လိုဆွဆွဲပြောဆိုမှုတွေကိုတော့တရုတ်အစိုးရကညှင်းဆို့ထားပါလေ။အရင်ကတခါမှမကြုံမှုတဲ့အတိုင်းအတာနဲ့တရုတ်အစိုးရဟာအများပြည်သူကိုစောင့်ကြည့်တဲ့စနစ်ကိုတတ်ဆင်ထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်နက်ရော့သ်ကပြောပါတယ်။အဲ့ဒီစနစ်ဟာအများသောအဖြစ်ဝီဂါတွေရဲ့သွာလာလှုပ်ရှားမှုကိုစောင့်ကြည့်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစောင့်ကြည့်တဲ့စနစ်ကိုတနင်္ဂနွေလုံးမှာတတ်ဆင်ထားတာလို့သူကပြောပါတယ
်။ This massive database is then used to determine who is detained.
ဒါတွေအဖမ်းခံရပြီးပြီလဲမခံရသေးဘူးလဲဆိုတာသိနိုင်ဖို့အဲ့ဒီလိုစောင့်ကြည့်ပြီးအချက်လက်စုဆောင်းထားတာဖြစ်ပါတယ်။ရဲတွေကလည်းသူတို့မှာပါတဲ့စစ်ပစ္စည်းတစ်ခုကနေမတင်ကြတဲ့လူကိုတားဆီးစစ်ဆေးပြီးအဖမ်းခံရဖူးသလားမခံရဖူးဘူးလားဆိုတာကိုလက်မမာတဲ့စစ်ဆေးပြီးချက်ချင်းဖမ်းဆီးထိန်းသိမ်းလိုက်လို့ရပါတယ်။နောက်ပြီးတော့လူတစ်ယောက်ကသူဘယ်မှာနေတယ်ဆိုတာကိုပြောလိုက်တာနဲ့အဲ့ဒီလူပြောတာမှန်မှန်မှန်ချက်ချင်းစစ်ဆေးနိုင်အောင်အိမ်တိုင်းမှာ bar code တွေတက်ထားပါတယ်။
တရုတ်ဆိုရဟာပြည်တွင်းမှာရှိနေသူတွေဝေဖန်ပြောဆိုခွင့်ကိုစင်စါဖြတ်တောက်ထားပြီးဖြစ်သလိုအဲ့ဒီတိုင်းတကမ္ဘာလုံးမှာပုံတူကူးပြီးစင်စါဖြတ်နိုင်မှုသူ့ရဲ့စီးပွားရေးဩဇာတက်ရောက်မှုကိုအသုံးချနေတယ်လို့ဆိုပါတယ်။တရုတ်ဆိုရဟာသူလိုချင်တဲ့ပုံစံအတိုင်းနိုင်ငံခြားကုမ္ပဏီတွေလိုက်နာဆောင်ရွက်လာအောင်တကမ္ဘာလုံးဆိုင်ရာစီးပွားရေးမှာ16ရာခိုင်နှုန်းရှိတဲ့သူ့နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခွင့်ပြုခြင်းမပြုခြင်းနဲ့ထိန်းချုပ်ထားတယ်လို့ကန်နက်ရော့ကပြောပါတယ
်။ They use that threat of denying access.to force companies
ပြည်သူ့ရဲ့ဝေဖန်တဲ့ဝန်ထမ်းတွေကိုစင်စါဖြတ်တောက်ခြင်းမပြုရင်တရုတ်နိုင်ငံကိုကုန်ပစ္စည်းတင်သွင်းခွင့်မပြုဘူးဆိုတဲ့နည်းကိုတရုတ်ကသုံးနေတာပါ။ဒီနေ့အဖြစ်တော့တရုတ်ဆိုရကသူ့ပြည်တွင်းကပြည်သူတွေအပေါ်ပြဋ္ဌာန်းထားတဲ့စင်စါစနစ်ကိုနိုင်ငံခြားကိုတင်ပို့ပြီးတကမ္ဘာလုံးကဘယ်နေရာကပြည်ဖြစ်ဖြစ်သူ့ကိုဝေဖန်ခြင်းမရှိအောင်ထိန်းချုပ်လာနေတာပါ
။ဒီစားထင်ရှားတဲ့ဥပမာတစ်ခုကတော့ဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ contract ကိုဖျက်သိမ်းပစ်မယ်ဆိုပြီးတရုတ်ဆိုရကအမေရိကန်အခြေစိုက် NBA မြို့သားဘတ်စကတ်ဘောအသင်းကိုချိန်ချောက်ခဲ့တဲ့ကိစ္စပါ။ဒါပြင်တရုတ်ဆိုရဟာတန်တမာရေးနယ်ပယ်မှာလည်းသူမနစ်သက်တဲ့ကိစ္စတွေအစပြုအကောင့်ထဲပေါ်လာနိုင်ခြင်းမရှိအောင်လှုပ်ဆောင်နေတယ်လို့လည်းကနေရော့ကပြောပါတယ်။မြန်မာ၊ဆီးရီးယားနဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိအောင်လုံခြုံရေးကောင်စီမှာဗီတိုအာဏာသုံးပယ်ချနေတဲ့တာရကတွေရှိကြောင်းလဲသူကပြောပါတယ်။တရုတ်ဆိုရဟာလူခွင့်ရနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စ조사ဆောင်ရွက်မှုတွေမေးမြန်းသွားအောင်လဲဆောင်ရွက်နေတယ်လို့ကန်နယ်ရော့ကပြောပါတယ်။တရုတ်ဟာနိုင်ငံတကာရဲ့ဖိအားတွေများလာရင်တော့တုံ့ပြန်တတ်တဲ့အစဉ်အလာရှိကြောင်းနိုင်ငံအများစုကလက်တွဲဆောင်ရွက်ပြီးတရုတ်ဩဇာကိုတွန်းလှန်အောင်မြင်ခဲ့တဲ့တာရကတွေရှိခဲ့ဘူးကြောင်းသူကပြောပါတယ်။တရုတ်နိုင်ငံဟာတကမ္ဘာလုံးနဲ့စီးပွားအဆက်အသွယ်ဖြတ်တောက်လို့မရနိုင်တဲ့အတွက်နိုင်ငံတိုင်းကိုလက်စားချေလို့မရနိုင်ကြောင်းလဲHRW အကြီးအကဲကပြောပါတယ်လက်ရှိတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြို့တချို့ကလူတွေဝင်ထွက်သွားလာခွင့်ပိတ်ပင်တဲ့လုပ်ရဟာမလို့အဖဲအလုံးကိုဝလုံးရှည်ရန်ပြီးတင်းကျုံလှုပ်ဆောင်တဲ့လုပ်ရဖြစ်ကြောင်းဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ကစားကသတင်းမှန်တွေထွက်မလာအောင်ထိန်းချုပ်ထားခဲ့သလိုလူမှုကွန်ရက်တွေမှာဒီကိစ္စနဲ့ပတ်သက်လို့ဝေဖန်သူတွေကလည်းဖိနှိပ်ထားခဲ့ကြောင်း HRW အကြီးအကဲကန်နက်ရော့ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုယ်ဇော်ဝင်းလန်ရဲ့တင်ပြချက်ဖြစ်ပါတယ်။နိုင်ငံတကာထိတ်တန်းသတင်းတွေအပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်လာတာအလုံးနေရာမတူတာတွေ အလို့ရှင်ကွဲလွဲတာလူကုန်မှုခံရတာစတဲ့အမှုတွေနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား60ကျော်ကိုဖေဖော်ဝါရီ5ရက်နေ့ကရန်နောင်းကော်တောင်နယ်ဇာကနေတဆင့်မြန်မာအစိုးရတာဝန်ရှိသူတွေလက်ထက်ထိုင်းအစိုးရကပြေပြောင်းပေးခဲ့ပါတယ် VOA သတင်းတောက်မအေးမှသတင်းပေးပို့တာပ
ါထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုမူရစ်စေဝါအမှုလူကုန်ကူးခံရမှုစတဲ့အမှုတွေနဲ့ပြည်နယ်တန်ကြက်ခံရပြီးတဲ့မြန်မာနိုင်ငံသား60ကျော်ကိုပြည်နယ်တန်ပေးတဲ့အနေနဲ့ရန်နောင်းကော်တောင်နေဆက်လေခဲ့ကြနေမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ကြအောင်ကော့တောင်းမြို့မှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှစ်ပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
အမေရိကန်ယောက်ျား456ယောက်မိန်းကလေး6ယောက်ပါတယ်6ယောက်ထဲမှာကျွန်တော်တို့ဒီထိုင်းပြည်ကပို့လာတော့ဝန်ကျောင်းမြို့မိကျောက်အလုပ်ရှင်တူတာတွေပါတယ်ဒိဆော်ရဲ့မူလေးတွေပါတယ်ချို့ထောင်းမူရေးစေဝါနဲ့ထောင်းကြပြီးတော့ထောင်းတော့မှနှစ်နှစ်သုံးနှစ်ကျော်ကျော်နေလာတဲ့လူ2ယောက်3ယောက်ပါတယ်ဒီပြုတ်ပြီးမဖြစ်တဲ့ဒီကုသရောဂါတွေပြန်ပွားနေဆိုကျွန်တော်တတ်မဲ့ဆုံးဖွဲ့ပြီးပို့ဆောင်တော့လာပါတယ်အဲလိုဒီမျက်နှာဖုံးကပါဝေပေးတာလို့ဆွစ်ပေးတာလို့အကုန်လုံးတော့ဝိုင်းဝန်းပြီးတော့လှုပ်ကြတာတော့တွေ့ရပါတယ်ဒီခေါက်တော့
ဒါနမနေဆက်ကနေပြန်ပြီးပို့ပေးတဲ့အထက်မှာလွန်ခဲ့တဲ့နှစ်20ကျော်ကအင်ဒိုလီမှာရောင်းချခံရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့လည်းပြောပါတယ်
အကိုတိုင်ပလောက်ဝသဲကုန်းရွာကကိုတက်လို့ရင်ဆိုတာတယောက်ကလွန်ခဲ့တဲ့နှစ်20လောက်ကသူပွဲစားနေတဲ့ဆက်ဘလေးအင်ဒိုပင်လယ်ကရောက်သွားခံပြီးတာပေါ့လေအဲဒါပင်လယ်ထဲမှာ7နှစ်မီပါလောက်ကြာတယ်လောကကပြောင်းမမရဘူးပြီးလို့ရှိသူတရားနဲ့ဖြစ်ပြီးဒီမှာမလေးရှားဒီစီယုတ်ချံပဲရောက်သွားစီယုတ်ချံမှာလည်း59နှစ်လောက်နေလိုက်ရတယ်လောကတော့ပြီးသွားမရဘူးအဲဒီမှာသူကတဲ့တာလို့မနိုင်တော့ဘူးဆိုထိုင်းနယ်ဇာပြေးလာပြီးတော့ဖမ်းခါလိုက်ရတော့ထိုင်းထဲမှာတလကြော်ကြော်ချုပ်ခန်းတော့နေပြီးတော့ကျွန်တော်တို့ခုပြန်လဲပြန်ပို့လာတဲ့လူတွေနဲ့အုပ်စုတွေပါလာတယ်ခင်ဗျာ
ဒီထဲမှာချုံဖော်ခရိုင်ကဒွွင်းတိချံမှာအလုလုတဲ့တရထောင်းမြို့နယ်ကအသက်35နှစ်ရွယ်ကိုအေးလွင်ဆိုတဲ့အလုသမားတဦးလည်းပါဝင်ပါတယ်သူကတော့တစ်ပင်ပြိမိပြီးစိုးရတဲ့ဒဏ်ရာတွေရခဲ့ပြီးစေယုံတက်ခဲ့ရကြောင်းဗိုက်ခွဲရတာမျိုးပေါက်မှစီးရုပ်ထည့်ရပြီးဟောပိုင်းကခြေတော့တည်းလမ်းမလျှောက်နိုင်တဲ့အထိဖြစ်သွားခဲ့ပေမဲ့အလို့ရှင်ကတာဝန်မယူခဲ့ဘူးလို့လည်းဆိုပါရယ်သူကတော့နောက်ဆုံးရဲကိုလွှဲပြောင်းပေးခဲ့တာကြောင့်ထိုင်းဆိုးရကပြည်နယ်နဲ့ပေးတဲ့လွှဲပြောင်းမှုမှာပါဝင်လာခဲ့ရတယ်လို့လည်းပြောပြပါရယ်ကိုရီးလွင်ကတော့စိတ်တိုင်းရုပ်ပိုင်းထိခိုက်နေတာဖြစ်တာကြောင့်မြန်မာပြည်ကပြည်လဲထူထောင်ရေးဖွဲ့တွေနဲ့လက်တွဲပြီးအခုညီတွေပေးနေရတယ်လို့ဆိုပါရယ်အခုတကြိမ်နေရပြန်သူတွေကတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးပေးတာမျိုးတွေကိုမြန်မာဘက်ကအဝင်မှာလှုပ်ဆောင်ပေးနေတာပါရနောင်းကော့တောင်းလန်းကနေနေရပြန်ပို့ပေးနေတာဟာပြီးခဲ့တဲ့တစ်နှစ်အတွင်းမှာလူဦးရေ2000နီးပါးလောက်ရှိသွားပြီဖြစ်ပါတယ်ရှင
်ဒီသတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့တင်းကျပ်မှုတွေရှိတဲ့အာဖဂန်ဘက်ကထူးခြားတဲ့အခြေအနေတက်ကိုလည်းပြောပြခြင်းပါတယ်အမျိုးသားတွေသာကြီးစိုးထားတဲ့အာဖဂန်နစ္စတန်ရဲ့စားတောက်ဆိုင်လောကမှာအမျိုးသမီးတွေဖြည်းဖြည်းချင်းစီနေရာယူလာနေကြပါပြီအာဖဂန်ရဲ့ဘ ഹു ကုန်းမြင့်ဒေသဖြစ်တဲ့ဘမီယန်ဒေသမှာအမျိုးသမီးဝန်ထမ်းတွေသာရှိတဲ့စားတောက်ဆိုင်ကတော့အစားအသောက်ကျိတ်သူတွေကိုဆွဲဆောင်နေပါတယ်။ VOA သတင်းတော်ဇဖာဘမီယန်နီပြပို့တဲ့သတင်းလွှာကိုတင်ပြချင်တာပါ။အာဖဂန်နစ္စတန်ရဲ့ဘ ഹു ကုန်းမြင့်ဒေသဖြစ်တဲ့ဘမီယန်မှာဟာအီဒိုင်ယန်လို့ခေါ်တဲ့စားတောက်ဆိုင်ရှိပြီးတစ်ဆိုင်လုံးပိုင်ရှင်ကအစအမျိုးသမီးတွေနဲ့လေပတ်နေတာပါ။အရသာရှိတဲ့အစားအသောက်တွေရောင်းချဖို့နဲ့အမျိုးသမီးတွေအလုပ်လုပ်ခွင့်ရစေခြင်းလို့ဒီဆိုင်ကိုဖွင့်ခဲ့တာလို့ဆိုင်ပိုင်ရှင်ဇာဟီရာဟိုင်ဒါရီကပြောပါတယ
်ဒါရာပန်ဆန် in afghanistan in particular
afghanistan မှာအထူးသဖြင့်ဗာမီယန်ကစားတောက်ဆိုင်တွေမှာအမျိုးသားနဲ့အမျိုးသမီးတွေတိချားစီခွဲပြီးတော့ထိုင်ရပါတယ်အဲ့ဒါကိုကျွန်မလုံးဝမကြိုက်ပါဘူးလူတိုင်းကိုဒန်းတူဆက်ဆံတဲ့ပတ်ဝန်းကျင်မျိုးကျွန်မကဖန်တီးချင်တာပ
ါဒီဆိုင်ရဲ့ဖောက်တဲ့တူဦးဖြစ်တဲ့ပဟန်ကိုဝါရှ်ပြောတာက
ကျွန်တော်ဒီဆိုင်ကိုလာလို့ရှိပါတယ်ဒီမှာကမိန်းကလေးနဲ့ယောက်ျားလေးတွေရောရောနောနောစကားပြောလို့ရအောင်ပြင်ဆင်ထားတာကြောင့်ပ
ါဒီဆိုင်ကတော့အခြားဆိုင်တွေနဲ့မတူတမူထူးကြပြီးဆိုင်ရဲ့ဟင်းလျာစီးရင်တွေကအများစုဟာစားကျင်စပွဲဟင်းတွေဖြစ်နေတာကြောင့်ပဲဖြစ်ပါတယ်အာဖဂန်ကစားတောက်ဆိုင်အများစုမှာမှာစားလို့ရတဲ့ကဘော့စ်လိုဆန်းနဲ့ချက်ထားတဲ့ဟင်းလျာအမျိုးမျိုးစားတာတွေသာရနေချိန်မှာဟာအီဒိုင်ယန်ဆိုင်မှာကတော့အခြားဆိုင်တွေမှာမရနိုင်တဲ့ဂျုံနဲ့လုပ်ထားတဲ့ပိုလာနီအာရှက်နဲ့မန်ဒူစားတဲ့ဖက်ထုတ်လိုအင်ဂျက်အာဖဂန်အစားအစာတွေရနိုင်ပါတယ်ဒီလိုအစားအသောက်တွေကြောင့်လည်းဧည့်သည်တွေအကြိမ်ကြိမ်ပြန်လာစားကြပါတယ်။ဇဟာအက်ဘာဟာမိသားစုနဲ့လာစားသူပါ
။ Interested Bologna
I ordered Bologna and samosa
ဒီမှာတော့မှာစားတဲ့စမူစာနဲ့ Bologna ကတကယ်စားကောင်းပါတယ်။ဒီမှာပထမဆုံးလာစားဘူးတာပါ။စားကောင်းပါတယ်။ဂ ကျမကလေးတွေကလည်းဒီနေရာကိုကြိုက်တော့သူတို့ကိုခေါ်ပြီးဒီမှာလာစားဖို့အမြဲပြောကြပါတယ်
။အာဖဂန်လိုနိုင်ငံမျိုးမှာဟာအီဒိုင်ယန်ဆိုင်ကတော့ဆိုင်မှာချက်ပြုတ်ရောင်းချရုံနဲ့မကအော်ဒါမှရင်လဲလိုက်ပို့ပေးတယ်လို့ဆိုင်ရှင်ကပြောပါတယ
်။ More order me kirim bazmi our services are not limited to
စားတောက်ဆိုင်ကြီးတွေလို့ကျမတို့ဆိုင်ကအကန့်အသတ်လုပ်မထားပါဘူး။အစားအသောက်လှမ်းမှရင်အိမ်နိုင်ရာရောက်ပို့ပေးပါတယ
်။ဒီဆိုင်မှာစပူမှုပါဝင်စပွဲတို့တွေပါအားလုံးအမျိုးသမီး၈ယောက်လုပ်နေတာပါ။စားသုံးသူတွေရဲ့ချီးကျူးတဲ့တုံ့ပြန်တန်တွေကြောင့်သူတို့အားလုံးစိတ်ကျေနပ်ရတယ်လို့စဖိုမူမာဆိုမတ်ကပြောပါတယ
်။ It's encouraging when we hear people in the
room. ဆမ်မတွေ့တဲ့သူတွေဒီစားတောက်ဆိုင်မှာလာစားသူတွေကကျမတို့ဆိုင်ကစားတောက်တွေကောင်းနေပြောကြတော့အားတက်မိပါတယ်
။ဗမာန်ဒေသမှာရှိတဲ့ဗုဒ္ဓရုပ်ပွားတော်ကြီးတွေကကဘာလက်ခီးသွားတွေကိုဆွဲဆောင်နေပြီးအဲ့ဒီတွေကတချို့ကိုတာလီဘန်တွေဖောက်ခွဲဖျက်ဆီးခဲ့ပါတယ်။စားလို့လာစားကြတဲ့ဧည့်သည်တိုင်းရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့ဟာအီဒါယန်ဆိုင်ဝန်တန်းတွေကမျှော်လင့်နေကြပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန့်စင်ကပြောပြမှာပါ
ကမ္ဘာခီးသွားလုပ်ငန်းက400ခန့်လုံးတိုးတက်လာတယ်။အဲ့ဒီမှာအမြင့်ဆုံးတိုးတက်တဲ့နိုင်ငံတွေကအီရန်နဲ့မြန်မာတို့ပါဝင်နေဆိုတဲ့ခေါင်းစဉ်နဲ့မိုက်ကယ်ဂိုးစတင်းနေသားထားတဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်။ပြည်တွင်းဥရောပသမဂ္ဂတွေကနေထွက်သွားတာ၊ကမ္ဘာစီးပွားရေးနှိမ့်ကွေလာတာ၊ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေတင်းမာလာတာ၊ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်နေတဲ့ဆိုရင်တော့မှကမ္ဘာခီးသွားလုပ်ငန်းကတော့တိုးတက်ဆဲပဲဖြစ်တယ်လို့ဆိုပါတယ်။2019မှာခီးသွားလုပ်ငန်းက $1.5 billion ဘူးရှိတဲ့400ခိုင်နှုန်းတိုးလာတဲ့အကြောင်းကုလသမဂ္ဂကမ္ဘာခီးသွားလုပ်ငန်းအဖွဲ့အစည်းကိုကူးကားပြီးတော့ဖော်ပြထားပါတယ်။ပြည်သင်းနဲ့စပိန်နိုင်ငံတွေကိုခီးသွားတာကအများဆုံးမှာလူမျိုးစုလိုက်ရှင်းနေဖေရှားမှုဆွဆွဲချက်တင်နေရင်းဆိုင်နေရပြီမဲ့လေမြန်မာနိုင်ငံကိုခီးသွွားတွေဝင်လာတဲ့နှုန်းကတော့အများဆုံးဖြစ်နေပြီးတော့အရင်နှစ်တွေကနဲ့ရှင်ခီးသွွားဥရေက 40.200 ခန့်လုံးတိုးလာတာကိုထောက်ပြထားပါတယ်မြန်မာရဲ့နောက်မှာတော့ပေါ်တရီကိုနဲ့အီရန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာတွေမှာအတိအကျရှိနေတာပါ2020မှာကမ္ဘာတစ်သွားခီးသွွားနှုန်းက300ခန့်လုံးကနေ400ခန့်လုံးထိတိုးလာမယ်လို့ခန့်မှန်းထားပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ပန်းမှုကိုနည်းနည်းကွယ်ကွယ်တုံ့ပြန်နေတဲ့တရုတ်လွှမ်းမိုးတဲ့နိုင်ငံလေးဆိုရဲကောင်းစင်နဲ့ဟန်နဘီရှိတာရဲ့ဆောင်းပါးကိုတော့ nytimes.com မှာဖတ်ရပါတယ်။အာရှနိုင်ငံတွေအပါအဝင်ကမ္ဘာတစ်ပေါင်းမှာပြန့်နေနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတွေ့မြင်ရတဲ့အဖြစ်ကငွေကောင်းစီ90%အတိအကျကိုရှာဖို့မှာတင်လိုက်ရင်ကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်ကာကွယ်နိုင်တဲ့အကြောင်း loss speaker နဲ့အများပြည်သူကြောင်းလို့អော်နေတဲ့တန်ဃာတော်တွေရဲ့အကြံပြုချက်တွေပဲဖြစ်တယ်လို့အစချီပြီးတော့យေတာထားတာပါ။ Indonesia နိုင်ငံမှာဆိုရင်လည်းဒီ virus ပိုးမကူးအောင်လို့ကာကွယ်ဖို့အတွက်လူတွေကိုတက်တောင့်တတာနေကြဖို့အလုပ်တွေကိုအချိန်ပိုမလုပ်ကြဖို့အကြံအရေးဝန်ကြီးကအကြံပြုထားတယ်လို့လည်းဆိုရတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းနှာခေါင်းစည်းတက်ထားတဲ့သူတွေကြောင့်မလိုလားအပ်တဲ့စိုးရိမ်ကြောက်ရွံ့မှုတွေပိုပြီးတော့ဖြစ်စေတဲ့အတွက်အဲ့လူတွေမြင်သူကကန့်ထုတ်မှဖြစ်တယ်ဆိုပြီးတော့ပြောတဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။အခုဆိုရင်တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူအများဆုံးဟာအရှေ့တောင်အာရှနိုင်ငံတွေမှာဖြစ်ပါတယ်။တချို့ဆိုရတွေကယောဂါပိုးကူးစက်မှုအန္တရာယ်ကိုမှန်မှန်ကန်ကန်အများပြည်သူသိအောင်လို့တင်ပြခြင်းမရှိအားဒါမှမဟုတ်လေစီးပွားရေးအထောက်အကူပေးနေတဲ့အင်အားကြီးတရုတ်နိုင်ငံရဲ့ညှို့ညင်မှုတွေခံရမှာကိုစိုးရိမ်နေကြတယ်လို့ဆောင်းပါးရှင်ကဆိုပါတယ်မြန်မာတာဝန်ရှိသူတွေဘက်ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတန်တရာလူနာ2ယောက်ရှိနေပြီလို့ကြေညာထားပါပြီးခဲ့တဲ့တောက်ကြံတွေကကျင်းပတဲ့မြန်မာသမ္မတရုံးပြောခွင့်ရဥစော်ထည့်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ယောဂါပိုးရှိမရှိအတိအကျစစ်ဆေးနိုင်တဲ့တက်ခွေးစမ်းသပ်ခံနေမြန်မာနိုင်ငံမှာမရှိတဲ့အတွက်စမ်းသပ်ချက်တွေကိုထိုင်းဒါမှမဟုတ်ဟောင်ကောင်ကိုပို့ရမှာဖြစ်ပြီးတော့အဖြေတိရဖို့တပတ်လောက်ကြာနိုင်တယ်လို့ပြောထားတာကိုဆောင်းပါးမှာဖော်ပြထားပါတယ်ရှင်
ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန့်စင်တင်ပြခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်ဗီဒီယိုကိုနားဆင်နေတဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေကြံလည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်တာနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48kHz 6153ညနဲ့လိုင်းလမ်းမီတာ190ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်နဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါဆိုကျွန်တော်နာမည်ဒီ16ရက်မှာကျွန်တော်တို့ဒီနှစ်ဖက်ဒီပြစ်ခတ်တက္ကမဆိုင်ရာလောက်ွက်နဲ့ပြန်တွေ့မယ်။ဒါဆက်ကွန်16မှာလည်းကျွန်တော်ဒီကုလမူလ
ဝန်ပြည်သိပ္ပာရီခေါင်းဆောင်တူဦးဖြစ်တဲ့နိုင်အောင်မငိပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်။မြန်မာပြည်မှာရှိတဲ့ကြောင်မီးသွေးဟာအပျော်စားဖြစ်လို့ထွက်လာတဲ့မီးခိုးနဲ့ပြားတွေဟာလူနဲ့ပတ်ဝန်းကျင်ကိုအလွန်ဒုက္ခပေးပါတယ်။ဒါပေမဲ့ကြောင်မီးသွေးအပျော်စားကိုသုံးပြီးတန့်စိန်နဲ့စွမ်းအင်ထုတ်လုပ်နိုင်တဲ့နိုင်ငံတွေလည်းရှိကြောင်းဥအောင်ခင်ကတင်ပြထားပါတယ်။
ဘာမှတုံးနေတဲ့ရက်စစ်တအား40ရာခိုင်နှုန်းကိုကြောင်မီးသွေးကထုတ်ယူပါတယ်။အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကမ္ဘာကြောင်မီးသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး51ရာခိုင်နှုန်းကိုတုံးဆွဲတဲ့အတွက်အမြဲတမ်းကြောင်မီးသွေးဝဲနေရပါတယ်။2019ကတရုတ်ကြောင်မီးသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်။ကြောင်မီးသွေးအမားစား62ဘီလီယံတန်နဲ့အပျော်စား52ဘီလီယံတန်ရှိတယ်လို့ကမှပါတယ်။ဒါပေမဲ့ကြောင်မီးသွေးအမားစားကိုအသုံးများတာတွေ့ရပါတယ်။တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီးသွေးတွေမှာသေဆုံးသူ2000ခွဲကျော်နေပါပြီ။ကြောင်မီးသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရနေရာဖြစ်လာပါတယ်။ကြောင်မီးသွေးကိုအငွေ့အပြည့်အသွင်ပြောင်းပြီးသုံးတဲ့ရက်စစ်တအားစက်ရုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော်စားကြောင်မီးသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။တရုတ်ပြည်မှာကြောင်မီးသွေးအမားစားနဲ့အပျော်စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော်စားကိုလျှက်စစ်တာထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့အတက်ပညာသုံးပြီးပဝင်းကြီးကိုမတိကိုက်အောင်လုပ်နိုင်တာတွေ့ရပါတယ်
။တိကျကြောင်မီးသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်။ကြောင်မီးသွေးအပျော်စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလှမ်းမကမ်းမှာဓာအားပေးဆက်ယုံတိဆောက်ဖို့စီစဉ်ပါတယ်တရုတ်အမျိုးသားအကြီးစားစက်မှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တည်ထောင်တဲ့အေဒင်ကော်မဏီအုပ်စုကအကောင့်ထည့်ဖော်ပါတယ်2002မှာစတင်တိဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်မီဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီးသွေးသုံးလျှက်စစ်ဓာအားဆက်ယုံဖြစ်လာပါတယ်။ဒါပေမဲ့ကြောင်မီးသွေးဆက်ယုံကထွက်တဲ့မီးခိုးအမှုံနဲ့ပြာဟာလေဒုရေဒုကိုညဉ့်ညမ်းစေတာမို့ဒုဒုကျန်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ဆက်ယုံတစ်ဝိုက်မှာအရေးပြားရောဂါခံစားရသူတွေများလာပါတယ
်။ဒီကြည့်ရဲ့လေရေညဉ့်ညမ်းမှုအခြေအနေဟာကမ္ဘာကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကျော်လွန်နေပါသည်လူကိုအန္တရာယ်ပေးနိုင်တဲ့တတ္တုဓာတ်ပဝင်မှုဟာလည်းအတော့ကိုမြင့်မားနေပါသည်ကျောင်းဝင်းသွေးဓာတ်အားဆက်ယုံကိုဒေသခံတွေကန့်ကွက်ဆန္ဒပြလာကြပါသည်ဒီကြတဲ့ဤပညာအားနည်းမှုနဲ့စက်ကရိယာပျက်စီးမှုကြောင့်ဆက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါသည်ဒါပေမဲ့ပဝန်းကျင်စားစစ်ချက်အစီရင်ခံစာမှာပြီးခင်2016မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသည်။တရှိရေးအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေသေးဖြစ်ပါသည
်။တီကျစ်လိုအပျော်စားကြောင်မီးသွေးသုံးဓာအားပေးဆက်ယုံတိဆောက်မယ်ဆိုရင်ထွက်ပေါ်လာမယ့်ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကအရင်ဆုံး
လေ့လာဖို့လိုအပ်ပါတယ်။ဥပမာကြောင်မီးသွေးကထွက်လာမဲ့အစိတ်အတောက်တွေနည်းနိုင်သမျှနည်းအောင်လုပ်တဲ့အတတ်ပညာကိုသုံးတတ်ဖို့လိုပါတယ်။အစိတ်သင့်နေတဲ့ဘောင်ဝန်းကျင်ကိုဘယ်လိုကာကွယ်မလဲဆိုတာကိုမပြောနိုင်ပဲတီးကျစ်စက်ရုံကိုပြန်ပြီးလဲပတ်ခွင့်ပေးတာကိုဒေသခံတွေလက်မခံနိုင်ကြပါဘူး။ညဉ့်ညမ်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာရတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိနေပါတယ်။အဆုတ်ရောဂါ၊ပန်းနာရင်ကျက်၊ချောင်းဆိုး၊သွေးတိုး၊လေဖြတ်၊နှလုံးရောဂါ၊သရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ
်။ကြောင်မီးသွေးလုပ်ငန်းကြောင့်ဒေသုံးရသူဥယေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်။အမေရိကန်နဲ့အစားပေါင်း130ပိုများပြီးဩစတြေးလျနဲ့အစားပေါင်း250ပိုများပါတယ်။တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါလေအခုလဲတရုတ်ပြည်မှာကြောင်မီးသွေးသုံးစရာစစ်ဒါအပိစက်ယုံတွေအများအပြားတည်ဆောက်နေပါတယ်စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပေမဲ့ညဉ့်ညမ်းမှုအန္တရာယ်ကတော့မခန့်မှန်းနိုင်သေးပါဘူးမြန်မာပြည်ကလစ်နိုင်အပျော်စားကြောင်မီးသွေးကိုသုံးပြီးနှာရှင်းတဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်ကနော့ဒါကိုတာပြည်နယ်ဖြစ်ပါလေကမ္ဘာပေါ်မှာလစ်နိုက်ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တန်းချိန်25ဘီလီယံလောက်ရှိမယ်လို့ကမှန်ပါတယ်။အပျော်စားကြောင်မီးသွေးကိုကြီးသုံးပေမဲ့ဖက်ဒရယ်အစိုးရပြတ်ထားတဲ့လေးတန့်ရှင်းမှုစံသတ်မှတ်ချက်ကိုလိုက်နာနိုင်ပါတယ်။အပျော်စားကြောင်မီးသွေးသုံးတဲ့ North Dakota ရက်စစ်ဟာအခြားရက်စစ်တွေဇေတတာလာတွေ့ရပါတယ်။ဒါပေမဲ့သတ်စင်ရေးအတွက်ဒေါ်လာတန်း1000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာစနေည VO ရဲ့တိုင်းရင်းလေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲအသိပေးခြင်းပါတယ
်ချင်းပြည်နယ်ဘလောမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တစ်ခုလို့ကျွန်တော်တို့ VO သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေအကျိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOE Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က voa burmese news ဖြစ်ပါတယ်။အဝတ်ဆုံးနေကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။သောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ဆင်ပွားသတိပြုစရာအကြောင်းကိုတင်ပြထားပါတယ်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်ဗိုင်းရပ်စ်အဆုတ်ရောင်ရောဂါကြောင့်တိဆုံမှုနဲ့ကူးစက်မှုတွေတဟုန်တို့မြန်ဆန်တိုးပွားလာနေပြီးမြန်မာနိုင်ငံမှာလည်းတန်တရာလူနာရှိလာတာကြောင့်ပိုပိုပြီးတော့သတိပြုစရာတွေဖြစ်လာနေပါတယ်။ဘယ်လိုအခြေအနေမှာတန်တရာလူနာဖြစ်လာနိုင်ပြီးဘယ်လိုစစ်ဆေးဖို့လိုအပ်သလဲ။ဘယ်လိုကာကွယ်ကူးစက်နိုင်သလဲ။ကာကွယ်ဆေးကတော့ဘယ်တော့လောက်ပေါ်လာနိုင်သလဲ။စတာတွေကိုဆေးတက္ကသိုလ်တက်အနုစီဝါဗေဒဌာနပညာရှင်အငိမ့်စာဗမောခဗမောခဒေါက်တာဒေါ်ကြည်ကြည်တင်းကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်။
ဟုတ်ကဲ့အမှုစီဝါဗိဒပညာရှင်ဒေါက်တာဒေါ်ကြည်ကြည်တဲခင်ဗျာကျွန်တော်တို့ဒီဝူဟန်ဗိုင်းရပ်စ်လို့လူသိများတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပါဆရာမနော်ဒီအဆုတ်ရောင်ပြီးတော့တိတ်ဆုံးရသူအရေအတွက်ကအရေပတ်တဲ့50နီးပါးကူးစက်ခံရတဲ့သူကလည်းအရေပတ်တဲ့60နီးပါးတက်လာတယ်ဆရာမနော်အဲ့ဒါပြင်ဒီကူးစက်ခံရတဲ့နိုင်ငံတွေအရေအတွက်ကလည်း20နီးပါးဖြစ်လာတဲ့ခါကျတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအရေးပေါ်ခြေနေကိုကြီးညာလိုက်ပြီးမြန်မာနိုင်ငံမှာလည်းဒီတန်တရာလူနာတွေပေါ့နော်တီးတန့်ခွဲပြီးတော့စစ်ဆေးစောင့်ကြည့်နေတဲ့အနေဒါဖြစ်တဲ့အတွက်ဒီမှာနိုင်ငံမှာဘလူအနေထားတွေပိုသတိပြုစရာတွေဖြစ်လာလဲဆင်မ။
အခုတော့ဒီ2019 novel coronavirus ပေါ့နော်။သူကနေပြီးတော့ infection ဖြစ်တဲ့နှုန်းတွေလည်းများဆန်လာပါတယ်။ပိုသေးတာလေးလည်းတနည်းနဲ့တနည်းပိုပြီးတော့များလာပါတယ်။အဲ့တော့အခုမြန်မာပြည်အနေနဲ့ကတော့သံသရာရှိတဲ့လူနာရှိသွားပြီ။စောင့်ကြည့်နေတယ်ပေါ့။တရုတ်ပြည်ပြန်လာတဲ့တရုတ်လူမျိုးရော၊န ောက်တဲ့နေ့အဖျားရှိတယ်နှာစီးတယ်ချောင်းဆိုးတယ်ခြေတယ်လက်ကြောင်းနာတယ်အဲ့ဒီလက္ခဏာတွေနဲ့ရှိခဲ့ပြီးရှိတော့နောက်တော့အရေးကြီးတာကဒီလိုမျိုးကတော့ဟိုရိုးရိုးတုပ်ပွေးလဲဖြစ်ကြတာပဲလေဒါပေမဲ့အရေးကြီးတာကတိရုပ်ပြင်းမှခရီးသွားပြီးပြန်လာတဲ့လူတွေခုနယောဂလက္ခဏာရှိတယ်ဆိုလို့ရှိရင်တန်တရားရှိတဲ့လူနာအဖြစ်နဲ့သတ်မှတ်နိုင်တယ
်ဟုတ်ကဲ့ဆရာမရေအခုဒီတန်တရားရှိတဲ့လူနာတွေအနေနဲ့ဒီနောက်တစ်ဆင့်ပြင်းထန်လာမယ်ဆိုရင
်ဒီကနေ့တစ်ဆင့်ပေါ့နော် confirm တော့မလို့ရဒီရောဂါပြင်းထန်လာတယ်အဖျားလည်းမပြောက်ဘူးဆိုရင်တော့ probable case ဖြစ်နိုင်ပွဲရများလာပြီပေါ့ဒီထက်ပိုပြီးတော့တစ်ဆင့်တက်မယ်ဆိုလို့ရှိရင်တော့သူ့ခန္ဓာကိုယ်ရဲကနေပြီးတော့ nasal pharyngeal swab နှာခေါင်းထဲနေပြီးတော့တို့ပတ်နမူနာယူခြင်းယူမရရင်ဟိုအာခေါင်းလက်ချောင်းအာခေါင်းထဲကနေ oral pharyngeal swab တို့ပတ်ကလေးကိုယူပြီးတော့မှ reference laboratory ဂျင်းဟွန်းနှာခွဲခန်းကိုပို့ရပါတယ်ကဘာပေါ်မှာလည်းအဲ့ဓာခွဲကောင်၅ခုပဲရှိပါတယ်အဲ့ဓာခွဲကောင်ကြီးကလည်း၃ရက်လောက်တော့ကြာပါတယ်အခုထိတော့ confirm case ဒီကြာပေါက် case တော့မရှိသေးပါဘူ
းအတေးကြည့်ထားတာတော့မရှိသေးဘူးဆရာမနော်ဟုတ်ကဲ့
ဒါပေမဲ့တရားရခိုင်နှုံးတော့ပြောလို့မရအောင်မရှိဘူးလို့တော့ဟို ready ဖြစ်ဖို့ပဲဟိုတိတ်ပြီးတော့ကြောက်လန့်ထိတ်လန့်ခြင်းတွေလည်းမဖြစ်စေရဘူးတို့တော့အများကသတိဝရိယတော့ရှိရမယ်။ဒါဖြစ်နိုင်တယ်။သတိဝရိယရှိရမယ်
။ဟုတ်ကဲ့ဆရာမကြီး။အဓိကတော့ဒီပုံမှန်သာမန်တုတ်ကွင်းနဲ့ဆင်တူတော်လည်းပဲဒီတရုတ်နိုင်ငံကိုသွားခဲ့တဲ့ရာဇဝင်ရှိထားခဲ့တယ်။ဒါမှမဟုတ်တရုတ်နိုင်ငံကသွားလာခဲ့သူတွေနဲ့နီးနီးကပ်ကပ်ရှိခဲ့တယ်ဆိုလို့ရှိရင်တော့ဟိုအထူးသတိထားပြီးတော့
ဟုတ်ပါတ
ယ်။ကြာတာတင်တဲ့သဘောပေါ့ဆရာမနော်။ဒီမှာဒီသေးကြအောင်တော့တခြားနည်းနဲ့ဒီယောဂဟောမဟုတ်သိနိုင်တဲ့အနေထား
။အဲ့ဒါအခုကတော့မရှိသေးတော့ညာလေအမြန်ဟိုတီးထွင်နေတာတော့အဲ့တန်တရားရှိတဲ့လူရဲ့သွေးကိုဖောက်ပြီးတော့အန်တီဂျင်ယောဂါပိုးပေါ့နော်ရှာလို့ရတယ်အန်တီဘော်ဒီရှာလို့ရတော့ညာလေအန်တီဘော်ဒီပဋိရှုံပစ္စည်းကိုရှာတာပိုများပါတယ်အဲ့ဒိုင်နိုစတစ်တက်စ်တွေကိုအများဆုံးတီထွင်နေကြပါတယ်အဲနှစ်လပိုင်းသုံးလပိုင်းလောက်ဆိုတော့ရပါလိမ့်မယ
်ဟုတ်ကဲ့
အဲ့ဒါပိုးလို့မရ
ဟုတ်ကဲ့အခုလို့ကြည့်လို့နေချိန်မှာပေါ့နော်ဒီလူနာအပြင်ဆမ်းမတ်ဒီဘေးဘဝင်တွေကရောဘယ်လိုဝိုင်းပြီးတော့
ဒီလူနာနဲ့နင်းကြီးကကအိမ်မှာတဲ့အိမ်နဲ့နေရပေါ့နော်ဟိုနောက်ပြုစုစောင့်ရှောက်တဲ့လူအနည်းကရှိတဲ့လူဆိုရင်လည်းတတိထားရမယ်ကုတက်ကင်စောင့်ကြည့်ပေးရမယ
်
နောက်တစ်ခုကတော့ခြေုပ်မှာခြေကုတက်ပြီးဘောဆရာမနောက်တခြားဟို staff တွေရှိသေးတယ်အဲ့လူတွေကလည်းလူနာနဲ့နင်းနီးကက်ကက်ရှိတဲ့အတွက်တတိထားရမှာလိမ့်မယ
်ဟုတ်ကဲ့ဆရာမ
တတိထားဖို့နောက်တစ်ခုကအရင်တော့အတက်ရှူလမ်းကြောင်းမှာတစ်ဆင့်ယောဂါရှိတော့လူကချောင်းဆိုးလိုက်တယ်ခြေလိုက်ဆွထွက်လာတဲ့အရေးဒီကြောင့်ကုဆက်တယ်လို့ပဲပြောတယ်ပေါ့ကိုကဒီယောဂါရှိတဲ့လူသားနဲ့ခြေလိုက်လို့ချောင်းဆိုးလိုက်လို့ထွက်လာတဲ့အရေးဆက်ကလေးတွေကကျမ်းပြင်ပေါ်မှာဖြစ်ဖြစ်စပွဲပေါ်မှာဖြစ်ဖြစ်နော်နောက်ဆုံးကျရင်သူကသူ့မျက်ကိုသူနှာတွေပဲနှဲ့ရည်တွေတိုင်ပြီးတော့မှဟိုတကား handle တွေပဲပေါ့နော
်တကားဖူးပေါ့ဆရာမ
ခြင်လိုက်မယ်နောက်တခြားပစ္စည်းတွေကိုခြင်လိုက်ပြီးတော့မှအဲ့မှာယောဂါပေါ်ကရောက်သွားမယ်နောက်တခြားနေကောင်းတဲ့လူတယောက်ကဖြတ်ပြီးတော့ခြင်မယ်ဆိုရင်နောက်တော့ခြင်တဲ့လူကလည်းလက်မသေးပဲနဲ့သူ့မျက်နှာပြန်ခြင်မယ်ဆိုရင်လည်းယောဂါကုနိုင်တာအမျိုးနောက်ဆုံးကတော့စားကြရတယ်အဲ့လိုပဲအတက်ရှူလမ်းကြောင်းမှာတစ်ဆင့်ကုဆက်ကြတယ်မကတော့ဘူးတချို့တချို့တော့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့လူနာမျိုးကဝန်းလျှောတယ်သူတို့ဝန်းထဲမှာတယ်ဒီဗိုင်းရပ်စ်ကပါပါတယ်အဲ့တော့ပြုစုစောင့်ရှောက်တဲ့လူကဖြစ်စီလူနာကိုယ်ရင်ကလည်းဖြစ်စီလက်တွေပဲမသေးဘူးဆိုရင်တခြားလူတွေကိုပြန်ကုဆက်နိုင်ပါတယ်လို့
ဟုတ်ကဲ့ဆရာမကြီးအဲ့တော့အဓိကတော့ကျွန်တော်တို့ပြီးခဲ့တဲ့ခေါက်ကပြောခဲ့တဲ့ကာကွယ်မှအဓိကကျတဲ့လက်ဆေးတာကအဓိကပူကျလာတာပေါ့ဆရာမနော
်ဟုတ်ပါတယ
်ဆရာမကြီးဒီကာကွယ်ရေးအပြင်ဒီကုသမှုအပိုင်းမှာရောဒီဆေးမရှိတော့လည်းပဲဟိုဘလို့အနေထားအကောင်းဆုံး
အများအားဖြင့်ဟိုဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါတွေကသူ့ cost နဲ့သူသွားတယ်တပတ်ဆေးရဲ့လောက်လူဝတီတာပေါ့နော်အတက်ကြီးလားအတက်ငယ်လားငကိုရဲကျမ်းမာလားဟိုရင်းချက်ရောဂါတို့ဆီးကျိုးရောဂါတို့သွေးတိုးရောဂါတို့ရှိတဲ့လူမျိုးအတက်ကြီးတဲ့လူမျိုးကတော့ပို့ပြီးတော့သတိထားရမယ်ပေါ့နော်ပြန်လည်သူ့ဘုရားပို့ကြတယ
်ဟုတ်ကဲ့ကိုခန်အားနည်းတဲ့သဘောပေါ့ဆရာမနော
်ဟုတ်ကဲ့တို့တော့ယခုချိန်မှာတရုတ်သိပ္ပံပညာရှင်တွေလည်းတော်တော်ကျွမ်းကျင်နေလေအဲတို့ဒီ January လကတည်းက AIDS ရောဂါကိုဖြစ်စေတဲ့ HIV မှာပေးတဲ့ဆီးနှမျိုးကိုပေါင်းစပ်ပြီးတော့စမ်းသပ်ကြည့်တယ်အဲတို့ရဲ့ပြောကြားခြင်းအရာတော့အချို့လူနာတွေတက်တာသွားတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းသိကြီးတော့ဖိတ်ချရသေးတာမဟုတ်လူတိုင်းမှာအောင်မြင်ခြင်းမှာအောင်မြင်မယ်နောက်တချို့ကလည်း influencer မှာသုံးတယ
်ဟုတ်ကဲ့ပုံမှန်တုတ်ခွေးပါ
ဟုတ်ကဲ့ဦးဆောက်တဲ့ media ဆိုရှိတယ်ကိုလုံးက Tamiflu flu လဲခေါ်တယ်ဖိတ်နေမှာဒီအဲ့ဒါကိုလည်းသူတို့စမ်းသပ်သုံးကြည့်တယ်အောင်မြင်တာလည်းရှိတယ်မအောင်မြင်တာလည်းရှိတယ်ဒါပေမဲ့နောက်ဆုံးမှာတော့ America company တခုကနေပြီးတော့ Remdesivir ဆိုတာ antiviral drug တခုကိုတီထွင်လိုက်တယ်အဲ့ဒါကတော့တော်တော်ထုတ်နိုင်မဲ့ဆင်းမျိုးဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာမအဲ့တော့ကာကွယ်ဆေးပေါ်နိုင်မဲ့အလားအလာရော
အချိန်တော့ပြောလို့မရသေးဘူးပေါ့နော်ဒီ vaccine ထုတ်လို့ဒါရော diagnostic test ကိုရောနောက် treatment အတွက်ရော အများဆုံးစူးစမ်းနေတဲ့အတွက်စားတုံးကလို့တစ်နှစ်တော့ကြာမယ်မထင်ဘူးလပိုင်းတော့ကြာတယ်ဦးမေ
ဟုတ်ကဲ့ဆရာမဒီနေ့မှာတစ်ခုကျွန်တော်မေးချင်တာလေမြန်မာပြည်မှာအခုပုံမှန်တကွေးပေါ့ဖြစ်တဲ့ဒီပါလေတစုံတရာဟိုရှိနေတဲ့ခါကျတော့သူတို့အတွက်က
အခုကတော့ရာသီ electric တုပ်ကွေးတွေလည်းရှိတော့ဒီ UVN နဲ့ပြန်မလာဘူးဆိုရင်တော့လေဒီ UVN ပြန်လာရင်လူတွေနဲ့လည်းနိမ့်နိမ့်သက်သက်မရှိဘူးကိုကိုရန်နဲ့ဆေးဝါဆရာဝန်တွေပဲမဟုတ်ဘူးဆိုရင်တော့အိမ်မှာပဲနားနေဖို့ကောင်းတယ်အလုပ်မတော်နဲ့ကြောင်းမတော်နဲ့အရင်များများတောက်ပါစပြုတ်တို့လေမော်ရီတို့ဘာလို့များများတောက်ပြီးတော့ကောင်းကောင်းအိပ်ပါအတိကအားဟာရကောင်းကောင်းစားနွေးနွေးထရင်းနေနောက်တော့ကောင်းကောင်းလည်းကောင်းကောင်းရှိတော့နှာစီးနေတာ symptomatic တဲ့
ဖြစ်တာလေလက္ခဏာတွေအတွက်ပဲတောက်တာပေါ့
ဟုတ်ကဲ့နှာစီးရင်နှာမမွန်အောင်လို့ပေါ့အဲ့ဒါဆိုတော့သူတစ်ပတ်လောက်ဆိုပျောက်သွားပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးများရှင်ပါခင်ဗျာ
ကူမီရဲ့ကျမကြီးကန္နာအပြီးမှာတော့အခုတခါတိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကနိုင်ကွန်းအိမ်ပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရိတ်တောင်နဲ့ဗူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုင်းရင်မှုသူတွေစုံနဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်တွင်မိုင်းပေါက်ကွဲမှုမှာသူတို့ထောင်လာတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်တယ်ဆိုတာနဲ့မြန်မာစစ်ရကိုယ်စားလှယ်နဲ့အပြည့်အဝတိုင်းသာလက်နက်ကိုင်အဖွဲ့စည်းတွေနောက်ဆုံးသိဆိုခဲ့တဲ့အကြောင်းတွေကိုကြားကြရပါတော့
ကျမကနန်းဟောင်းမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်နယ်ဗူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားရာမှာမြန်မာစစ်တပ်ဘက်ကရဟတ်ယင်တွေရေတပ်တင်းမောတွေသုံးပြီးအကြီးအကျယ်တိုက်ခိုက်ခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဒီဖိုင်လာ၄ရက်နေ့မှာပြတိတောင်မြို့နယ်ဒိန်းတော်မင်းင်းတောင်ကလားချောင်းနဲ့ဂုံတန်းကျေးရွာအနီးကလေကွင်းတွေနဲ့တောင်တန်းတွေကိုရဟတ်ရင်နစီးနဲ့မိနစ်50ခန့်အကြာလာရောက်ပစ်ခတ်ခဲ့တဲ့အတွက်ကောက်ရိုးပုံတွေနဲ့လေကွင်းတွေမိလောင်နေတယ်လို့ဒိန်းတော်ကျေးရွာသားတဦးကပြောပါရယ်ဘူးရီတောင်မြို့နယ်ကဆက်ခော်ရွာနဲ့ဒိုးဝေကျေးရွာအနီးကဒဏိတော်တွေကိုလည်း MI-35 ရဟတ်ရင်နစီးနဲ့နေ့လယ်နနိုင်ကျော်မှာနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်
ကရင်ပြည်နယ်ဖာပုံမြို့နယ်အတွင်းမှာတပ်မတော်ရိခါပို့ဆောင်တဲ့ကားမိုင်းပေါက်ကွဲခဲ့တာဟာကရင်မျိုးသားအစည်းအရုံးကတိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးညင်းဆိုလိုက်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်နေတဲ့တပ်မတော်အင်ဂျင်နီယာဖွဲ့ဝင်ရိခါပို့ဆောင်တဲ့တပ်မတော်ရင်တန်းကို KNU ဘက်ကဒေတန္တရကားမိုင်းတလုံးထောင်ပြီးမိုင်းထောင်ဖောက်ကွဲခဲ့တယ်ဆိုပြီးတပ်မတော်ဘက်ကပြောဆိုလိုက်တဲ့အပေါ်အခုလ3ရက်နေ့မှာ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်တာဖြစ်ပါတယ်။အဆိုပါမိုင်းဟာ KNU စောင့်ဆိုင်ဆွဲတာမဟုတ်တလို့တပ်မတော်ဘက်ကမိုင်းရှင်းလင်းနေစဉ် KNU ထောင်ထားတဲ့ကားမိုင်းကိုတွေ့ပြီးဖောက်ခွဲခဲ့တာဖြစ်ကြောင်းတပ်မတော်ဆွတ်ဆွဲခဲ့တယ်လို့ short tight တိုက်ခိုက်တာမဟုတ်ကြောင်း KNU ရဲ့ပြန်လည်ကန့်ကွက်စာမှာဖော်ပြထားပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းတိုင်းတုံမြို့ကတိုင်းတုံဟွန်နန်းဟောင်းမြေနေရာပြန်လည်ရရှိရေးအတွက်အမျိုးသားလွတ်တော်အစည်းအဝေးမှာတောင်းဆိုမှုပြုလုပ်ရမှာတာဝန်ရှိဝန်ကြီးက90အတွင်းပြန်လည်ပေးအပ်နိုင်မှာမဟုတ်ဘူးလို့ဖြေကြားလိုက်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတိုင်းတုံမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်ဆိုင်ကျောက်ဆောင်ကတောင်းဆိုပြီးဟိုတယ်နဲ့ခီးတွားဒုဝန်ကြီးဥတင်လကအဲ့လိုဖြေကြားခဲ့တာပါ။တိုင်းတုံဟွန်နန်းကိုနဝတာစစ်အစိုးရက1992ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချဖျက်ဆီးလိုက်ပြီးဟိုတယ်ပြန်လည်တည်ဆောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်ထံကျပ်သိန်းပေါင်း 2,000 ဖိုးနဲ့290စာချုပ်ချုပ်ဆို9ရန်ထားပါတယ်။
လက်ရှိမွန်ပါရာစကားပြောဆိုနေကြတဲ့နေရာမှာအခြားပါရာစကားတွေရောနောပါဝင်နေတဲ့အတွက်လူမျိုးကွယ်ပြောင်းနိုင်တဲ့အရေးကိုတတိကြီးကြီးနဲ့ပြုတ်ပြင်ထိမ့်သိမ့်ကြဖို့ဖေဖော်လာနေ့ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံလုံးဆိုင်ရာမွန်မျိုးသားနေ့အခမ်းအနားမှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ငံသားကတိုက်တွန်းပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံရောက်မွန်တွေဟာစကားပြောတဲ့အခါထိုင်းစကားပြောတာများတယ်လို့လူငယ်တွေမွန်စကားပြောမတတ်ကြတော့မြို့ပေါ်ကမွန်တွေတော်တော်များများမွန်စကားမပြောတတ်တော့တဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်မိမိတို့မွန်လူမျိုးကွယ်ပြောက်သွားနိုင်တဲ့အရေးကိုတတိကြီးကြီးထားပြီးတော့ထိန်းသိမ်းသွားဖို့လိုတယ်လို့နိုင်ငံသားကပြောပါတယ်။ဒီနေ့ထိုင်းနိုင်ငံလုံးဆိုင်ရာ93ကြိမ်မြောက်မွန်မျိုးသားနေ့အခမ်းအနားကို
ဆမုတ်စာခွန်ခေမှာကျင်းပခဲ့တာဖြစ်ပြီးထိုင်းနိုင်ငံဒုံးဆက်ခုနှစ်ခရိုင်ကမွန်တင်းဖွဲ့ကိုဆက်လက်တွင်မြန်မာနိုင်ငံကရွှေ့ပြောင်းမှုအလုပ်တမားတွေယဉ်ကျေးမှုအဖွဲ့တွေအပါဝင်အားတထောင်ကျော်တက်ရောက်ခဲ့ပါတယ်။ချင်းပြည်နယ်ထန်တလန်းမြို့မှာကျင်းပပြုလုပ်မဲ့82နှစ်မြောက်ချင်းအမျိုးသားနှစ်ပွဲတော်အခမ်းအနားမှာချင်းပြည်နယ်အစိုးရကမိန့်ခွန်းပြောကြားခွင့်မပေးတဲ့အတွက်ချင်း ကိုဖေဖော်ဝါရီလ19ရက်နေ့21ရက်နေ့အထိထန်တလန်းမြို့မှာချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့ကျင်းပပြုလုပ်ဖို့ပြင်ဆင်နေကြတာပ
ါ။အခုတရင်လွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။အစိုးရကိုယ်စားလှယ်တဲ့အကြီးအကဲတိုင်းဒေသလက်နက်ကန်ဖွဲ့ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေမှာရန်ကုန်မြို့အမျိုးသားပြန်လည်တင်းမြရေးနဲ့ငင်းချမ်းရေးပူဇနာ NRPC မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါလဲ။မိကလျာမွန်ရဲ့စုစည်းချက်ကိုနန်းဟွန်ကလည်းတင်ဆက်ထားပါတယ်။
မြန်မာဆိုရကိုစလဲနဲ့အပြည့်ရတိုင်းနာလက်နက်ကိုင်အဖွဲ့ကိုစလဲတို့တွေ့ဆုံမှုမှာသဘောတူညီချက်၃ချက်ရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးဇော်ထေးကအခုလိုပြောပါတယ်
။ကျင်းပခဲ့တဲ့၈ချိန်မြောက်ပေါ့နော်။ GIGN စီဝေးရဲ့ဆုံးဖြတ်ချက်တွေကောင်းတယ်ပေါ့ဟုတ်တယ်ကျွန်တော်ညီနိုင်တဲ့စီဝေးဖြစ်ပါတယ်။ကျွန်တော်တဲ့ခါမှလည်းဒီ GIGN ဆုံးဖြတ်ချက်တွေအားလုံးကိုကျွန်တော်မလိုကောင်းတဲ့ပုံစံဆိုတော့ဆင်းနေတယ်။ဆင်းနေပြီးတော့ကျွန်တော်တို့သဘောတူညီချက်၃ချက်ရပါတယ်။အဲ့ဒီသဘောတူညီချက်၃ချက်ကတော့ကျွန်တော်တို့ LCA ခန်း၃ခန်း၄ခန်း၆နဲ့ပတ်သက်လို့ပေါ့နှစ်ဖက်အလုပ်ဖွဲ့တွေတွဲဆုံဖို့ကိုလာမဲ့ဖေဖော်ဝါရီလ၁၆ရက်နေ့ကျွန်တော်တို့သဘောတူပါတယ်အဲ့ဒီမှာတွေ့ပါမယ်ပြီးရင်တော့ဖေဖော်ဝါရီလ၁၈ရက်နေ့၁၈ရက်နေ့မှာကျွန်တော်တို့ဒီကနေ့တွေ့တဲ့အလုပ်ဖွဲ့ပဲပြန်ပြီးတွေ့မယ်
NCA စာချုပ်အကောင့်ထဲပေါ်မှုညနိုင်အစည်းအဝေးဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်ဖို့အစိုးရနဲ့အပြည့်ရတိုင်းနာလက်နက်ကိုင်တို့နရက်တာဆွေးနွေးခဲ့ကြတဲ့ငင်းချိုင်းလုပ်ငန်းစဉ်မှာအရွေးတစ်ခုကိုတက်လာတယ်လို့အပြည့်ရတိုင်းနာလက်နက်ကိုင်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မင်းကတည်င်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် GICN ရဲ့ဆုံးဖြတ်ချက်ရှိချက်ကိုအကောင့်ထဲပေါ်ဖို့အတွက်လမ်းညွှန်ချက်အရကျွန်တော်တို့လုပ်ပါတယ်သူပြန်ပြီးကြည့်လိုက်မယ်ဆိုရင်အရွေးတစ်ခုကိုတက်လာပြန်ဒါဆိုကျွန်တော်လာမဲ့ဒီ16ရက်နေ့မှာကျွန်တော်တို့ဒီနှစ်ဖက်ဒီပြခတ်တက်မှုဆိုင်ရာလောက်ခွဲနဲ့ပြန်တွေ့မယ်ဆက်ဆက်ကွန်ဆက်ရှိမှလည်းကျွန်တော်ဒီကုလမူလဒီလောက်ခွဲနဲ့ပြန်တွေ့မယ်ဆိုရင်ဘုံသဘောတူညီချက်တစ်ခုတော့ရမယ်ကျွန်တော်တန်လာမဲ့ဒေါက်တာကျင်း BBC မှာကျွန်တော်စုစားကြောစိတ်ပိုင်းစစ်တုံးမှာဆိုရင်ကျွန်တော်တို့အဖြေရလက်ကောင်ကိုထွက်မယ်လို့မျှော်လင့်ပါတယ်ခင်ဗ
ျအခုဆွေးနွေးပွဲဟာမျှော်လင့်တာထက်ပိုပြီးတော့ချောချောမွေ့မွေ့ရှိတယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလတ်မောင်ရွှေကပြောပါတယ
်ပုံမီးပြောရင်တော့ဒလုစမီးပွဲနေရာကျွန်တော်တို့အရင်တော့ informal ပဲပြောရတာတစ်နှစ်ကျော်လောက်ပြောထားပြီးတော့အခုက formal ပေါ့ formal ဆိုတော့ GMG ဆွေးနွေးပွဲက formal ဖြစ်တယ်အခုဒီနေ့ဆွေးနွေးနေတာလည်း formal ဖြစ်တယ်ပေါ့ပေါ်ဖို့မစနေဘူးရာအခုမှကျွန်တော်ပြန်စတာဖြစ်တော့ဗျာအဲ့တော့အားလုံးကတော့ညော်လင့်တာအချက်ကိုပို့ပြီးတော့ဆွေးနွေးမှုမျိုးရှိတယ်ပေါ့
လာမယ့်ဧပြီလအတွင်းမှာပြည်ထောင်စုငင်းချိုင်းညီလာခ27ရာစုပင်လုံစတုထအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေသဘောတူထားကြတဲ့အတွက်အဲ့ဒီကနေဘယ်လိုရလတ်တွေထွက်လာစေဖို့မျှော်လင့်တယ်လဲဆိုတဲ့အချက်တွေကိုနောက်တစ်ကြိမ်အစည်းအဝေးမှာအသေးစိတ်ဆွေးနွေးသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဗုဒ္ဓတောင်မောင်သောနဲ့ရတိတ်တောင်မြို့နယ်အပါအဝင်မြို့နယ်တချို့မှာသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုအစိုးရကနေဖေဖော်ဝါရီလ3ရက်နေ့ညကဒုတိယကြိမ်ပြန်လည်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်။ဒီအကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်နယ်ရသေးတော်ပူးစည်းတော်မောက်တော်မြေပုံနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တွေမှာမနေ့ကဆက်လို့အင်တာနက်ဆက်သွယ်မှုကိုဖျက်တောက်လိုက်တာပါအခုလိုအများပြည်သူအသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုဖျက်တောက်လိုက်တဲ့အပေါ်မှာပူးစည်းတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကသူ့အမြင်ကိုအခုလိုပြောပါတယ
်အင်တာနက်လိုင်းဖျက်တောက်လိုက်တဲ့ဆိုတာကတော့ဆိုရတဲ့အနေနဲ့ပြည်သူတွေကိုတကယ်အမောင်ချတဲ့သဘောဖြစ်ကြတယ်ဒီချွေးရှိရှိနဲ့အဲ့ဒီနေရာကလူတွေကိုတကယ်အမောင်ချချင်လို့အဲ့လိုလုပ်တယ်လို့ပဲမြင်တယ်ဆိုရတဲ့အဖော်စတဲ့ဒီဖြစ်ပေါ်လို့တော့ပြည်သူတွေဟောဘာလို့ချင်းလဲဆိုတော့ဆိုရတာလည်းလုပ်လို့လို့ဆိုတော့မဖြစ်ဘူးလို့ပဲအခုကအဲ့ဒီတက္ကသိုလ်တွေကိုအဲ့တပင်းချက်လက်ပြမပင်းချက်လို့အဲ့ဒါကလုပ်ထားတယ်လို့မြင်ပါတယ်ခင်ဗ
ျဖေဖော်ဝါရီလ3ရက်ညစင်နာကြီးမှာဖုန်းလက်ခံခွာဆိုချက်နဲ့တခြားဝန်ဆောင်မှုတွေကိုပုံမှန်အသုံးပြုနိုင်မှာဖြစ်ပေမဲ့အင်တာနက်ဝန်ဆောင်မှုကိုပြန်လည်မကျင်ညာမီအထိခိုက်တရဲစိုက်ထားမှာဖြစ်တယ်လို့ ORD ကုမ္ပဏီကသုံးဆွေးသူတွေစီမက်ဆေ့ချ်ပို့ပွက်လာတာပါ မြန်မာနိုင်ငံစားသွေးရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနကဖုန်းကုမ္ပဏီတွေကိုညွှန်ကြားလာတဲ့အတွက်အခုလိုပိတ်လိုက်ရတာဖြစ်တယ်လို့တီလီနော့ဂုတ်ကလည်းသတင်းထုတ်ပြန်ပါတယ်။တသိတော်မြို့ခံကိုခိုင်မြို့ကအခုလိုအင်တာနက်ပိတ်လိုက်တာဟာလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်
။ခရီးဆန်ဆန်ကြိုက်ကိုတော့လုံးရှင်လို့လုံးဝရအောင်ဆိုပြီးတော့ဘုံကြီးရွှေ့လိုက်တာဖြစ်တယ်ကွာ။ဖြစ်တဲ့နေနဲ့ဆီဆူမျိုးတွေကိုကျွန်တော်ကဆွဲနေလဲပြည်သူတွေပြီးတော့နေငနေကပြီးတော့သတင်းမီဒီယာပြီးတော့ကျွန်တော်စားတဲ့နေကဆွေးနွေးဖို့ပြေးချူတာဖြစ်တယ်။အဲ့ဒါလူအခွင့်အရေးချိုးဖောက်တာပေါ့
။တနက်ဖြစ်လက်တာဟာအစိုးရကပြည်သူတွေကိုအစာသွေးဖျက်ထားတယ်လို့ဖြစ်နေတယ်လို့ဒုက္ခသည်တွေကိုသွားရောက်ကူညီနေတဲ့မောက်တော်မြို့ခံဦးစိန်လာဖြူကအခုလိုပြောပါတယ
်
မြန်မာဆွေရတဲ့ရခိုင်တဲ့တော်တို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပြည်ခိုင်တဲ့နိုင်ငံလေးရှမ်းပြည်နယ်ပလောဝအပါဝင်ရခိုင်ပြည်နယ်မြောက်ဘက်ကမြို့နယ်တချို့မှာအင်တာနက်တွေကိုအစိုးရကပိတ်ထားခဲ့ပြီးရခိုင်လွတ်တော်ကိုယ်စားလှယ်တွေနဲ့အရေးပါဖွဲ့စည်းတွေကအင်တာနက်ပြန်ဖွင့်ပေးဖို့တောက်ဆိုတဲ့အတွက်မြို့နယ်တချို့မှာပြန်ဖွင့်ပေးပြီးမကြာခင်မှာပဲအခုတခါဒုတိယအကြိမ်ပြန်ပိတ်လိုက်တာဖြစ်ပါတယ်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါ။ရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာကြီးရေလေတပ်အင်အားသုံးပြီးမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ AA ရခိုင်လက်နက်ကိုင်အဖွဲ့ကပြောပါရယ်။ကရင်မူတူတေဆုံးတဲ့အထိကရင်ပြည်နယ်ဖားပွန်မြို့နယ်အတွင်းမှာတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပောက်ကွဲမှုမှာ KNU မိုင်းထောင်တိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်ပါရယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပစင်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါ။ကျွန်တော်ကနိုင်ကုန်းအိမ်ပါခင်ဗျာ
။တိုင်းချေဆိုင်ဖီဗာဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တစ်တာအမှတ်855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကကြောပြပေးမှာဖြစ်ပါတယ
်။ဘရိကန်သမတ်တော်နဲ့ထရန့်ကိုရာယူကဖက်ရှားနဲ့ရေးဆွဲချက်တွေအတွက်အပြစ်မရှိကြောင်းတက်လက်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ချာသာပြင်းနေမှာပဲသမရကအင်ပြီးတော့မအောင်မွဲခံခဲ့ပါရဲ့ဘဝမှာအမားလုတ်ခဲ့တာတွေရှိခဲ့ပါရဲ့အမားတွေလုတ်ခဲ့ဘူးလားကိုဝန်ခံမိမယ်လဲတမင်ဆက်ဆက်လုတ်ခဲ့တာမဟုတ်တဲ့ကြောင့်လဲဒါကိုလည်းအခုချက်လက်ကတက်တည်ပြနေပါရဲ့ဆိုပြီးထရန့်ကိုတရေတည်လွတ်လိုက်ပြီးဆိုတော့နေနှဖုံးသတင်းပါရဲ့ Washington Post သတင်းစာကိုဖျက်ဆိုင်ရင်သမရထရန့်ကအင်ပြီးတော့မှပြောလိုက်တာပါသူရဲ့ဥပဒေကြိုးဆောင်ဖော်ဝင်နေပြီးအစိုးရဖော်ဝင်တချို့ Republican လွှတ်တော်အမတ်တွေနဲ့အင်ပြီးတော့ဝန်ထမ်းတွေအများစုပါတဲ့ခန္ဓာတက်ရောက်လာသူတွေကတော့63မိနစ်ကြာသမရကစကားပြောနေတဲ့အချိန်မှာမကြာခဏဆိုသလိုလက်ကုပ်တီးအားပေးခဲ့ကြပါတယ်ဒီနေ့အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုပြီးသမရလောင်းဖြစ်ရှင်ပြိုင်ဖို့ပနမရွေးကောက်ပွဲကျင်းပခဲ့တဲ့အိုင်အိုဝါပြည်နယ်မှာတိကျတဲ့ရလဒ်တွေအချိန်မီထုတ်ပြန်မပေးနိုင်ပဲရှိနေခဲ့တဲ့အကြောင်းမဲရလဒ်တွေကိုပြန်လည်ရည်တွက်ဖို့ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီဥက္ကဋ္ဌကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။နေပြည်တော်ပြဿနာကြောင့်ရလဒ်တွေရှုပ်ရှုပ်ထွေးထွေးကြုံရပြီးနှစ်ရက်ကြာမှာပဲအမျိုးသားကော်မတီရဲ့ဥက္ကဋ္ဌတွန်ပီရက်စ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုကြိုတင်သတိပေးဖို့ကြိုးပမ်းရာကတရုတ်အနာမဏိညွန်ညင်တာခံခဲ့ရတဲ့ဆီယဝင်ဟာဗိုင်းရပ်စ်ပိုကူးစက်ခံခဲ့ရပြီးနောက်တောက်ချာနေမှာပဲကွယ်လွန်သွားပါတယ်။ဝူဟန်မြို့ဗိုလ်ဆေးရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုဆီယဝင်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝန်ထမ်းကြောင်ဖော်ပြခဲ့တာပါဒေါက်တာလီယာဗိုင်းရပ်စ်ကူးစက်မှုအန်တီဂျင်နဲ့ပတ်သက်လို့ကောလာဟလတွေဖြစ်နေတယ်ဆိုပြီးဒေသခံရေးတပ်ဖွဲ့ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံရတယ်ဆိုပြီးဒင်းနေထွက်ပေါ်ခဲ့သူတွေဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရစ်မစ်ဖြစ်ပါတယ်တော့ကြနေမနေ့ပဲ6နာရီနဲ့9နာရီအထိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190အပြင် VOA Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါကျွန်တော်ရှင်မြန်လေးတို့ကမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရနေ့တစ်နေ့ဖြစ်ပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.